Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇွန်လ29ရက်စနေနေ့ည9:00နာရီကနေ10:00နာရီအထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ24 25 32 နဲ့ 50 တို့ကနေတိုက်ရိုက်ဖမ်းယူနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျွန်မရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပါပါရှင်
။မင်္ဂလာပါကျွန်တော်ရနိုင်ပါစနေညပိုင်းသတင်းတွေကိုမအီးတန်စင်နဲ့တူကြီးညာပေးသွားမှာဖြစ်ပါတယ်။ဒါတို့ကနေနှုတ်ထွက်တော်တဲ့အင်မီရိုယာရှိကျော့ Ryan Spreevers နေရာမှာ American Marine တပ်ဖွဲ့အငြင်းစားဗိုလ်ချုပ်ကြီးလက်ရှိ American အမိမီလုံခြုံရေးဝန်ကြီး John Kelly ကိုအစားထိုးခန့်လိုက်ပါတယ်။မြောက်ကိုရီးယားကအမေရိကန်ပြည်ထောင်စုပင်မကုန်းမြေတစ်ခုလုံးကိုပြစ်နိုင်တဲ့ဒုံးကျည်ပိုင်ဆိုင်ထားတယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကစနေနေ့မှာပြောကြားလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီကနေ့ညနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့မြန်မာနိုင်ငံမှာ H1N1 ရာသီတုတ်ကွေးရောဂါဖြစ်ပွားနေတာနဲ့ပတ်သက်လို
့ I'd say that this is not an emergency. It is not an epidemic. It doesn't rise to the level of an epidemic or pandemic even.
because you have WHO ကမှရေးဖွဲ့ဌာနကိုယ်စားလှယ်ဒေါက်တာ Stephen Paul York ပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှာကြားကြပါမယ်ဒီအကြောင်းနဲ့အတူသတင်းနောက်မှဆုနဲ့မြန်မာတခွင့်အစည်းအဝေးကိုလည်းနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မအီတန်စင်လို့ပြောပြပေးပါမယ်ရှင
်ယာရုကနေနှုတ်ထွက်သွားတဲ့အင်မီရိုယာရှိကျော် Ryan Spreevers ညမှာ American ပြည်ထောင်စုရဲ့ Marine တပ်ဖွဲ့ရဲ့အငြင်းစားဗိုလ်ချုပ်ကြီးလက်ရှိအမိမီလုံခြုံရေးဝန်ကြီး John Kelly ကိုအစားထိုးခန့်လိုက်ပါတယ်ပြည်ရဲ့သတင်းပါတီကစားလို့ Ryan Spreevers နဲ့တမတော် Trump Ryan Spreevers ဟာတမတော် Trump ရဲ့ဘီးပဲ့ထားခြင်းကိုခံခဲ့ရပြီးတော့ဒီတစ်ပတ်အတွင်းမှာလည်းအင်မီရိုဆက်သွယ်ရေးညွှန်ကြားရေးမှူးအသစ်ကသူ့ကိုကြောင်ကြောက်ချဖြစ်နေတဲ့စိတ်ဒဇဝေဒနာတဲ့အူအဖြစ်နဲ့လူသိရှင်ကြားရည်ညွှန်းပြောဆိုခဲ့ပါတယ်။ပြည်ခဲ့တဲ့သတင်းနှစ်ပတ်ကစပြီးတော့တမရနဲ့ Ryan Spreevers တို့ကဒီကိစ္စနဲ့ပတ်သက်ပြီးတော့စကားပြောဆိုမှုတွေစတင်ခဲ့တာဖြစ်တယ်လို့အင်မီရိုပြောခွင့်ရ Sarah Huckabee Sanders ကသတင်းတော့တွေကိုတောက်ကြနေညနေပိုင်းမှာပြောခဲ့ပါတယ် Previous ကတော့သူယာရုကနေနှုတ်ထွက်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးသမရဟာမတူညီတဲ့တခြားလမ်းကြောင်းကနေသွားချင်နေတဲ့သဘောထားရှိတယ်လို့ CNN သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုခဲ့ပါတယ်သူနှုတ်ထွက်ကြောင်းစာကိုကြာတာပရင်းတွေကသမရစီကိုပေးအပ်ခဲ့တာဖြစ်ပေမဲ့တောက်ကြနေနေ့လယ်ပိုင်းလောက်ကမှသမရ Trump ကသူ့ရဲ့လူမှုကွန်ရက် Twitter ပေါ်ကနေထုတ်ဖော်ရေးသားခဲ့တာကလူသိရှင်များဖြစ်လာခဲ့တာပါအင်မီရိုယာရှိချုပ်အဖြစ်အခုခန့်အပ်လိုက်တဲ့ John Kelly ဟာ Mr. Previous ချက်ပို့ပြီးတော့လုတ်ပိုင်ခွင့်အာဏာရထားတယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်ခင်ဗျာ
MS Ladin လို့ခေါ်တဲ့လူစုကိုင်းကအဖွဲ့ဝင်15ယောက်ပြီးခဲ့တဲ့ပတ်တုန်းက New York ပြည်နယ် Long Island မြို့ Suffolk ခရိုင်မှာလူတက်မှုနဲ့ဖမ်းဆီးနိုင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ American Tamara Trump ကရဲစခိုင်းတွေရဲ့ရန်ကနေမြို့ကန်တွေလွတ်မြောက်စေရမယ်လို့တောက်ကြနေတော့ကကတိပေးပြောဆိုလိုက်ပါတယ်ရဲတပ်ဖွဲ့ဝင်တွေကိုမင်းကွန်းစကားပြောဆိုစမှာသမရထရမ့်ကရဲစခွတ်ခိုင်းတွေကိုအမြင့်ဖြတ်ရှင်းလင်းဖို့လူဝင်မှုကြီးကြပ်ရေးအရာရှိပေါင်း1000ကျော်ထပ်တိုးခန့်အပ်နိုင်ရေးအတွက်အထက်လွှတ်တော်အနေနဲ့ခွင့်ပြုဖို့တောင်းဆိုလိုက်ပါတယ် MS 13ခိုင်းဝင်တွေကလူတက်ရင်ဖြည်းဖြည်းချင်းနှင်းဆဲပြီးတော့တတ်တယ်ဆိုတဲ့အကြောင်းသမရထရမ့်ကသူတိတ်မကြခင်ကဖတ်မိတဲ့သတင်းတစ်ပုဒ်အကြောင်းပြန်ပြန်ပြောပြပြီးတော့အဲ့ဒီခိုင်းဝင်တွေကိုတရိတ်ဆန်နဲ့နှိုင်းယှဉ်ပြောပါတယ်သမရထရမ့်ပြောသွားတဲ့အတိုင်းမှာရဲတွေအနေနဲ့ကြမ်းကြမ်းတမ်းတမ်းကင်တွယ်ဖြည့်ရှင်းဖို့ကိုအားပေးပုံပေါ်ပါတယ်။ MS 13လို့အတူကခေါ်တဲ့ La Mara Salvatrucha ခိုင်းအဖွဲ့ဟာလက်တင်နယ်ပွားလူဦးရေများတဲ့အမေရိကန်ပြည်သူတဝန်းကမျိုးတွေမှာအဖွဲ့ဝင်နေရှိနေတာပါ။မက္ကဆီကိုနဲ့ကနေဒါနိုင်ငံတွေမှာလည်းတင်းတင်းကြပ်ကြပ်ရှိတဲ့အဖွဲ့ပါ။ El Salvador နိုင်ငံကအခြေတည်ပြီးတော့1980ပြည့်နှစ်တွေမှာ Los Angeles မြို့ကနေစပြီးပေါ်ပေါက်လာတာလည်းဖြစ်ပါတယ်။
မြောက်ကိုရီးယားနိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုပင်မကုန်းမြေတစ်ခုလုံးကိုပြစ်နိုင်တဲ့ဒုံးကျည်ကိုပိုင်ဆိုင်ထားတယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကစနေနေ့မှာပြောကြားလိုက်ပါတယ်။မြောက်ကိုရီးယားကတောက်ကြာနေ့မှာဒုံးကျည်စမ်းသပ်ပြစ်လွတ်ပြီးရတဲ့သူကအဲ့လိုပြောလိုက်တာပါ။ဒီဒုံးကျည်စမ်းသပ်ပြစ်လွတ်မှုအပေါ်မှာတရုတ်နိုင်ငံကလည်းပြစ်တင်ရှုတ်ချလိုက်ပြီးအမေရိကန်၊ဂျပန်၊တောင်ကိုရီးယားနိုင်ငံတွေကလည်းမြောက်ကိုရီးယားရဲ့နျူကလ িয়ার ရည်မှန်းချက်တွေကိုထိန်းချုပ်ဖို့ရည်ရွယ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဒဏ်ခတ်မှုအသစ်တွေချမှတ်နိုင်ဖို့အတွက်အတူလက်တွဲပြီးလှုံ့ဆော်သွားမယ်လို့ပြောလိုက်ပါတယ်။မြောက်ကိုရီးယားဟာကင်ဂျွန်အွန်းလက်ထက်မှာဒုံးကျည်စမ်းသပ်တာတွေတိုးမြင့်လှုပ်ဆောင်လာနေပြီးတော့တောက်ကြနေကစမ်းသပ်မှုဟာအခုလအထွန်းမှာဒုတိယမြောက်စမ်းသပ်မှုဖြစ်ပါတယ်။မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းအေဂျင်စီအစိုးရတော့အခုနောက်ဆုံးစမ်းသပ်မှုဟာအမေရိကန်ပြည်ထောင်စုအတွက်စိုးရိမ်စရာသတိပေးချက်ဖြစ်ကြောင်းအမေရိကန်ပင်မကုန်းမြေတစ်ခုလုံးကိုရောက်အောင်ပြစ်နိုင်တဲ့အနေအထားရောက်ပြီလို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကကတ်ကြွကြွပြောကြားခဲ့ပါတယ်။ မြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ကလည်းတောင်ကိုရီးယားရဲ့ပိုင်နယ်ထဲကိုဒုံးကျည်တွေစမ်းသပ်ပစ်လွှတ်ခဲ့ပါတယ်။ဒီစည်ရဲလက်ချက်မှုကိုတော့အမေရိကန်အရှိတ်ဆန်တော်ကြီးညနေ9နာရီခွဲလောက်မှာလုပ်ခဲ့တာဖြစ်တယ်လို့ကာကွယ်ဝန်ကြီးဌာနတာဝန်ရှိသူတို့က VOA ကိုပြောပါတယ်။မြောက်ကိုရီးယားရဲ့လုပ်ရဟာမစင်မချင်တဲ့အနေရရှိအိတဲ့လုပ်ရဖြစ်တဲ့အတွက်မြောက်ကိုရီးယားနိုင်ငံကိုပို့ပြီးတော့အထူးကြံစည်မှာဖြစ်တယ်လို့လည်းအင်မီရောကပြောကြားထားပါတယ်ခင်ဗျာ။
အထက်လူတော်ကရုရှားပေါ်ချမှတ်မဲ့တန်ခတ်ပိတ်ဆို့မှုတွေကိုသမ္မတထရမ့်ကလက်ခံပြီးတော့ဒီဥပဒေကြမ်းမှာလက်မှတ်ရေးထိုးမဲ့အကြောင်းအင်ပီရိုကပြောဆိုလိုက်ပါတယ်။ရုရှားစစ်ရုံတွေအများအပြားပေါ်ထပ်တိုးမဲ့တန်ခတ်ပိတ်ဆို့မှုအကြောင်းအရာတွေပါတဲ့ဥပဒေမူကြမ်းကိုသမ္မတထရမ့်စစ်ဆေးပြီးပြီဖြစ်ကြောင်းအင်ပီရိုကတောက်ကြနေမှာကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီဥပဒေမူကြမ်းသာအတည်ပြုပြင်မဲ့ဆိုရင်သမ္မတအနေနဲ့ရုရှားပေါ်ချမှတ်ထားတဲ့ပိတ်ဆို့မှုတွေကိုပယ်ဖျက်နိုင်တဲ့အခွင့်အရေးကိုအထက်လူတော်ကတားမြစ်နိုင်ခွင့်ရမှာဖြစ်ပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲအတွင်းရုရှားပါဝင်ဆွတ်ဖက်တဲ့ဆိုတဲ့ဆွဆွဲချက်ကြောင့်ရုရှားပေါ်ချမှတ်တဲ့တန်ခတ်ပိတ်ဆို့မှုတွေကိုထရမ့်အစိုးရကဆန့်ကျင်ခဲ့တာဖြစ်ပါတယ်။အမေရိကန်ရဲ့ပိတ်ဆို့မှုအသစ်တွေပေါ်ရုရှားကတုံ့ပြန်လိုက်ပါတယ်။ရုရှားနိုင်ငံအတွင်းအမေရိကန်အရေးဆောင်ရွက်နေတဲ့တန်တမန်တွေနဲ့တခြားဝန်ထမ်းအရေးအတွက်ကို455ယောက်အထိရှော့ချဖို့စက်တင်ဘာလ1ရက်နေ့နောက်ဆုံးထားပြီးဆောင်ရွက်ဖို့အတွက်အမေရိကန်ကိုတတိပေးထားပါတယ်။455ယောက်ဆိုတဲ့ရေတွက်ဟာတော့အမေရိကန်ထဲမှာလောက်ကင်နေတဲ့ရုရှားတန်တမန်နဲ့ဝန်ထမ်းရေတွက်လည်းဖြစ်ပါတယ်ဒီတားနှစ်ချက်ကြောင့်ရုရှားကိုရောက်နေတဲ့အမေရိကန်ရာနဲ့ချီထိခိုက်နိုင်မယ်လို့မှန်းဆရပါတယ
် UAE အမေရိကန်အသံညဘက်မြန်မာဘာသာစစ်စစ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965ไคโลเมตร32กิโลเฮิร์ตซ์632ไคโลเมตร57กิโลเฮิร์ตซ์585เนี่ยสนิทเนี่ยตะนิงกรีนี่တွေမှာไคโลเมตร190กิโลเฮิร์ตซ์1509တို့ကနေလဲထုံနေပေးနေပါတယ်ရှင
်ဒီကနေสนิทเนี่ยညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ယူရိုနိုင်ငံရဲ့မကြသေးခင်ကဒုံးပြန်ပြစ်လွတ်မှုပေါ်မှာဗြိတိန်ပြင်သစ်ဂျာမနီနဲ့အမေရိကန်ပြည်ထောင်စုတို့ကပူးတွဲကြေညာချက်ထုတ်ပြန်ပြီးတော့ပြစ်တင်ရှုတ်ချလိုက်ပါတယ်။ယူရိုနိုင်ငံရဲ့တိုက်ချင်းပြစ်ဒုံးကြီးထုတ်လုပ်နိုင်ဖို့အစီအစဉ်ဟာဒေသတွင်းမှာမတည်ငြိမ်မှုကိုဖြစ်ပေါ်စေတယ်လို့လည်းအဲ့ဒီကြေညာချက်မှာပြောထားပါတယ်။နောက်ထပ်တိုက်ချင်းပြစ်ဒုံးကြီးပြစ်လွတ်တာအပါအဝင်အဲ့ဒါနဲ့ဆက်ဆက်တဲ့လုပ်ရည်တွေကိုမလုပ်ဖို့ကျွန်တော်တို့အနေနဲ့ယူရိုနိုင်ငံကိုတောင်းဆိုပါတယ်ဆိုပြီးတော့အဲ့ဒီကြေညာချက်မှာပြောထားပါတယ်။နိုင်ငံတကာကလိုက်နာရမယ့်စီမံစည်းကမ်းတွေနဲ့အညီလုပ်နေပါတယ်လို့အီရန်ဘက်ကပြောတာကိုကျွန်တော်တို့အနေနဲ့ယုံကြည်လက်ခံသွားမှာမဟုတ်ဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကလည်းကြေညာချက်မှာပြောထားပါတယ်။ဒါ့ပြင်အီရန်နိုင်ငံအနေနဲ့သူ့ရဲ့ရန်စားမှုတွေကိုရပ်တန့်ပြီးလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုအပြေအဝလိုက်နာတဲ့အထီးတန်ခတ်ပိတ်ဆို့မှုတွေကိုဆက်လက်ချမှတ်သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်။အကာသတဲ့ကိုဂျိုရုတဲဆောင်းနိုင်တဲ့ဒုံးမြန်စင်းကိုကြာသပတေးနေ့ကအောင်မြင်စွာပြစ်လွတ်နိုင်ခဲ့တယ်လို့အီရန်ဘက်ကကြေညာခဲ့ပါတယ်ခင်ဗျာ။
အမေရိကန်ရေတပ်လေယာဉ်တင်သင်္ဘောကအီရန်သင်္ဘောကိုသတိပေးတဲ့6လံပြစ်ခတ်ခဲ့တယ်လို့အီရန်နိုင်ငံကစီရင်နေမှာပြောကြားလိုက်ပြီးတော့ဒါဟာလိုက်နာရမယ့်စီမင်းစည်းကမ်းတွေနဲ့အညီလှုပ်ဆောင်လိုက်တာမဟုတ်ဘူးလို့အီရန်ဆိုရပိုင်းသတင်းမီဒီယာကပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့တောက်ကြနေတုန်းကအမေရိကန်လေယာဉ်တင်သင်္ဘော USS Nimitz ကပါရှားပင်လယ်ကွင်းထဲကကမ်းလွန်ရေနံတူးစင်နာကိုချင်းကပ်လာပြီးတော့လေယာဉ်တင်သင်္ဘောမှာပါတဲ့ရဟတ်ယာဉ်ကအီရန်စစ်သားတွေတင်ထားတဲ့မော်တော်ဘုတ်နားမှာပြန်တန်းနေစဉ်ဖြစ်ပွားခဲ့တာဖြစ်တယ်လို့အီရန်အစောင့်တပ်ပြောတာကိုကိုးကားပြီးတော့အီရန်အစိုးရ IRNA သတင်းအေဂျင်စီကပြောကြားလိုက်ပါတယ်။ဒါဟာအခုသတင်းပတ်အတွင်းဒုတိယအကြိမ်ထိတိုက်တွေ့ကြရလဲဖြစ်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့တုန်းကလည်းအမေရိကန်သင်္ဘောကပင်လယ်ကွေးထဲမှာအီရန်သင်္ဘောကိုသတိပေးတဲ့6လက်နဲ့အနည်းနဲ့ပြစ်ခတ်ခဲ့တာဖြစ်ပါတယ်။
ရာထူးကနေနှုတ်ထွက်ပေးလိုက်ရတဲ့ပါကစ္စတန်ဝန်ကြီးချုပ်နဝါရှာရက်ဖ်ရဲ့ညီကို2018ခုနှစ်အထွေထွေရွေးကောက်ပွဲမှာဝန်ကြီးချုပ်ဖြစ်ဝင်အောင်ဆင်ပြေဖို့အာဏာရပါတီကစီစဉ်နေတယ်လို့ဒေသခံသတင်းတွေကဒီနေ့ဖော်ပြလိုက်ပါတယ်။လောလောဆယ်မှာတော့ယာယီဝန်ကြီးချုပ်တူကိုအရင်ခံထားရမှာဖြစ်ပါတယ်။အသက်65နှစ်အရွယ်ရှာဘပ်ရှာရက်ဖ်ဟာပါကစ္စတန်လူဦးရေ190ရဲ့ထပ်ဝက်ကျော်နေထိုင်ရာပန်ဂျပ်ပြည်နယ်ရဲ့ဝန်ကြီးချုပ်လည်းဖြစ်ပါတယ်။သူကိုဝန်ကြီးချုပ်ဖြစ်ရွေးကောက်ဖို့နိုင်ငံလုံးဆိုင်ရာလွှတ်တော်ကနေအမိတင်သွင်းဖို့လိုအပ်ပါတယ်ခင်ဗျာ။
တိဗက်နိုင်ငံနိုင်ငံမှာအငင်းပွားပွဲဖြစ်နေတဲ့ရေနက်စစ်ကမ်းကိုဒေါ်လာ 1.1 ဘီလီယံနဲ့တရုတ်ကုမ္ပဏီတစ်ခုစီကိုရောင်းဖို့လက်မှတ်ရေးထိုးဆုံးဖြတ်လိုက်ပါပြီ။တိဗက်နိုင်ငံအနေနဲ့အကြေးတွေကြေအောင်ရောင်းလိုက်ရတာဖြစ်ပြီးတော့ရေနက်စစ်ကမ်းကိုတရုတ်တို့အနေနဲ့စီးရဲအတွက်သုံးပါကိုစိုးရိမ်နေကြပါတယ်။ဒီစီမံကိန်းနဲ့ပတ်သက်လို့အတိုက်ခံတွေရှိတဲ့ကြားကပဲလက်နေချီညှိနှိုင်းမှုတွေဆောင်ရွက်ပြီးမှဆုံးဖြတ်လက်မှတ်ထိုးလိုက်တာဖြစ်ပါတယ်။သီရိလင်္ကာရဲ့အရေးပါတဲ့ရင်းနဲ့စိတ်ကံကိုတရုတ်ကအပိတိုင်ချုပ်ကင်နိုင်တာဟာသီရိလင်္ကာအမိမေလုံးချုပ်ရေးကိုထိခိုက်နိုင်ကြောင်းသီရိလင်္ကာပညာရှင်တွေကသတိပေးထားပါတယ်။တချိန်တည်းမှာပဲအိန္ဒိယသမုဒ္ဒရာထဲမှာ အချက်ချာကြတဲ့စိတ်ကန်းကိုတရုတ်ကချုပ်ခိုင်နိုင်တဲ့အပေါ်အိန္ဒိယနိုင်ငံကလည်းဆိုရင်နေရပါ2010ခုနှစ်တုန်းကတရုတ်စီကချင်းငွေအများအများနဲ့စောက်ထားတဲ့ဟန်ဘန်ဒိုတာစိတ်ကန်းဟာအာရှနဲ့ဥရောပကိုဆက်သွယ်ပေးပေမဲ့တရုတ်ရဲ့ခေတ်သစ်ပိုလန်မကြီးတွေများစွာအရေးပါပါတယ်တရုတ်နဲ့ချုပ်ဆိုလိုက်တဲ့စာချုပ်အရဟန်ဘန်ဒိုတာစိတ်ကန်းမှာတိဗီလင်ကရေတက်ကပဲလုံခြုံရေးကိုတာဝန်ယူမှာဖြစ်ပြီးတော့နိုင်ငံခြားရေတက်တွေသုံးခွင့်ပြုမှာမဟုတ်ဘူးလို့တိဗီလင်ကအစိုးရကပြောလိုက်ပါတယ်
ကျမ်းဖတ်တိုက်ခိုက်မဲ့အစည်းအဝေးကိုဖျက်တဲ့အနေနဲ့ဩစတြေးလျနိုင်ငံဆစ်ဒနီမြို့စင်ကြေဘုံနေရာတွေကိုဩစတြေးလျကျမ်းဖတ်တံပြန်ရဲတွေကဝင်ရောက်စီးနင်းပြီးတော့စနေနေ့ညကလူ၄ယောက်ကိုဖမ်းဆီးလိုက်ပါတယ်ဒီလိုဝင်ရောက်ရှာဖွေတာတွေကဩစတြေးလျတဝန်အကျမ်းဖတ်တိုက်ခိုက်မှုတွေကိုချုပ်တင်တားမြစ်နိုင်မှုမျှော်လင့်ကြောင်းဝန်ကြီးချုပ်မဲလ်ကွန်တမ်ဘိုကအီးမေးလ်ကတင်ကြေညာချက်ထုတ်ပြန်ပါတယ်စင်နီမျိုးအနက်စင်ကြေဘုံ၄ခုမှာဝင်ရောက်ဖမ်းဆီးမှုမှာလက်ရှိစစ်ဆေးနေတဲ့အမှုတစ်ခုနဲ့ဆက်ဆက်နေတယ်လို့ Australia Federal ရဲတပ်ဖွဲ့ကပြောပါတယ်ဖမ်းမိထားတဲ့သူ၄ယောက်ကိုချုပ်ထားပြီးစုံစမ်းမှုအတွက်မေးမြန်းနေတယ်လို့လည်းပြောပါတယ်စုံစမ်းရေးအဖွဲ့တွေနဲ့အမိမြေလုံခြုံရေးဝန်ထမ်းတွေကနိုင်ငံသားတွေလုံခြုံရေးအတွက်ဒီဇိုင်းမမတ်ကြိုးစားနေတဲ့အတွက်ပြည်သူတွေကိုစိတ်မပူကြဖို့ကိုလည်းဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်ခင်ဗျာ International Champions Cup ICC ဖလားဘောလုံးပွဲကိုစင်ကာပူမှာဒီကနေ့ကစားကြတာမှာအင်တာမီလန်အသင်းကရှယ်ဆီအသင်းကို2-2နဲ့အနိုင်ရသွားပါတယ်။အမေရိကန်ပြည်ထောင်စုမှာကစားမဲ့ပွဲမှာတော့ဒီနေ့မှာစပိန်ကဘာစလိုနာနဲ့ရီယယ်မက်ဒရစ်တို့ကစားကြမှာဖြစ်ပါတယ်။မိုင်ယာမီကလာစီကိုလို့ခေါ်တဲ့ဒီပွဲမှာတော့ရီယယ်မက်ဒရစ်အသင်းကပေါ်တူဂီတိုက်စစ်မှုရိုနယ်ဒိုပါမမဟုတ်ဘူးလို့လည်းသိရပါတယ်။တခြားပွဲစဉ်တွေမှာတော့မန်စီးတီးနဲ့တော်တန်ဟော့စ်ဖာတို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့မိုက်အတန်စင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ဒီသတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါမယ်ရှင်။မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့ H1N1 ရာသီတုတ်ကွင်းနဲ့ပတ်သက်ပြီးပြည်သူလူထုအနေနဲ့အစိုးရမလွန်ကြဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ဌာနကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်။ဒီလိုရာသီမှာဒေသတွင်းဖြစ်လက်ဖြစ်ထားရှိတဲ့ရာသီတုတ်ကွင်းဟာမြန်မာနိုင်ငံမှာအရေးပေါ်အဆင့်သတ်မှတ်ရမယ့်အနေအထားမဟုတ်ကြောင်းပြည်သူတွေအနေနဲ့နှကောင်းစည်းတွေတက်ဆင်ပြီးကကွယ်ကြတာထက်လက်ကိုဆန့်ရှင်းအောင်မကြာခဏဆေးပေးတာကယောဂါပိုးအမျိုးမျိုးကကွယ်ရေးအတွက်ပိုပြီးထိရောက်မှုရှိတယ်လို့ WHO ဌာနကိုယ်စားလှယ်ဒေါက်တာစတီဖန်ပေါ်ယော့ချ်က VOA ကိုပြောပါရယ်ဆက်သွယ်မေးမြန်းထားတဲ့ဒေါက်ခင်ဆိုဝင်းကပြောပြပေးမှာပါရှင
်ကောင်းပါပြီရှင်ကျမရေးဝင်ကြီးဌာနကနေမြန်မာနိုင်ငံမှာ H1N1 ရာသီတုတ်ကွေးဖြစ်ပွားမှုခြေအနေနဲ့ပတ်သက်ပြီးတော့ WHO ရန်ကုန်ရုံးခွဲကိုဇူလိုင်လ24ရက်နေ့ကတရားဝင်ကြေညာခဲ့ပြီးတဲ့နောက်ပိုင်းအခြေအနေကိုနေ့စဉ်အဆက်မပြတ်အကဲခတ်စောင့်ကြည့်နေပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ဌာနကိုယ်စားလှယ်ဒေါက်တာစတီဖန်ပေါ်ယော့ချ်ကတိုက်တွန်းလိုက်ပါတယ
် I'd say that this is not an emergency it is not an epidemic it doesn't rise to the level of an epidemic or pandemic even
because ခုနေကအရေးအဆင်မဟုတ်ပါဘူး။လူများပြောကိုကူးစက်ပြန်ပွားနေတဲ့အခြေအနေလည်းမဟုတ်ပါဘူး။ epidemic ကယောဂါမဟုတ်သလို pandemic တနင်္ဂနွေလုံးပြန်ပွားတဲ့ယောဂါအဆင်လည်းမဟုတ်ပါဘူး။ဒီလိုအဆင့်သတ်မှတ်ရလောက်ယောဂါခြေခြေပြင်းပြင်းကူးစက်တဲ့အခြေအနေမဟုတ်ပါဘူး။အခုလောလောဆယ်ကျန်းမာရေးဌာနကဒီရာသီတုတ်ကွေးအခြေအနေပေါ်မြန်မြန်ဆန်ဆန်သတင်းထုတ်ပြန်နေတဲ့သူကြိုတင်ကာဝေးရေးထိရောက်ပညာပေးနေတာတွေ့ရလို့ရှင်းနှံ့မိပါတယ်။
ဒေတာရင်းအိမ်နီးချင်းနိုင်ငံတွေမှာလေဒီလိုမုတ်တုံရာသီမှာ H1N1 ရာသီတုတ်ကွေးဖြစ်လေဖြစ်တာရှိပြီးတော့ကျန်းမာရေးတာဝန်ရှိသူတွေအနေနဲ့အခြေအနေကိုမျက်ကြည့်မပြတ်စောင့်ကြည့်ဖို့လိုအပ်တယ်လို့ဒေါက်တာဂျော့ချ်ကအကြံပြုပါတယ
် One is increasing surveillance I think that's very important to find out what is going on and to strengthen that
မှတ်ချက်ကတော့ဖြစ်ပေါ်နေတဲ့အခြေအနေကိုစောင့်ကြည့်ရတယ်တိုးလို့ဖို့အရေးကြီးပါတယ်ဒုတိယချက်ကတော့ H1N1 virus ပိုးကူးတာကိုပဲတရားပြစ်မှတ်ထားစောင့်ကြည့်တာမျိုးမဟုတ်ပဲတခြားဖြစ်နိုင်တဲ့ကူးစက်မြန်ပြင်းထန်အသက်ရှူလမ်းကြောင်းရောင်ရမ်းတဲ့ SARS virus ကိုလည်းစောင့်ကြည့်ဖို့လိုပါတယ်။ကျန်းမာရေးတာဝန်ရှိသူတွေဒါတွေကိုစောင့်ကြည့်နေတယ်လို့ယူဆပါတယ်။ H1N1 ရာသီတုတ်ကွေးခံစားနေရတဲ့လူနာတွေကိုပြုစုစောင့်ရှောက်နေတဲ့ကျန်းမာရေးဝန်ထမ်းတွေကိုလည်းအားပေးကူညီဖို့လိုပါတယ်
။ရာသီတုတ်ကွေးနဲ့ပတ်သက်ပြီးတော့ရန်ကုန်အပြင်နိုင်ငံတော်ကအများပြည်သူတွေသိရှိအောင်လဲကျူတင်ကာကွယ်ရေးအတွက်အသိပညာပြန့်ပွားအောင်ကြေကြေပြန့်ပြန့်လုပ်ဖို့အပြင်မွေးပြူထားတဲ့တရိတ်ဆန်တွေရဲ့ကျန်းမာရေးနဲ့ဆက်ဆက်ပြီးအသိပညာပေးဖို့လိုအပ်တယ်လို့ဆိုပါရယ် H1N1 ရာသီတုတ်ကွေးမကူးစက်အောင်ပြည်သူလူထုအကြပညာပေးတာတွေလုပ်ဖို့အတွက်လဲဒေါက်တာယော့စ်ကအခုလိုအကြံပြုပါရယ
် The most important thing to remember for prevention is that influenza is carried through droplets tiny droplets
ကျူတင်ကဝဲဖို့အတွက်ဆိုရင် influenza တုတ်ခွေး virus ဟာလူခန္ဓာကိုယ်ကထွက်တဲ့ inflammation တင်းငယ်တဲ့အရေးစတိကနေတဆင့်ကူးစက်တယ်ဆိုတာသိဖို့အရေးအကြီးဆုံးဆိုတာကိုသတိရှိနေဖို့လိုပါတယ်။ဒီလိုမမြင်နိုင်တဲ့တင်းငယ်တဲ့အရေးစက်ကများသောအားဖြင့်လက်ကတဆင့်ဖြစ်ဖြစ်မျက်နှာနှာခေါင်းမျက်စိကနေပဲဖြစ်ဖြစ်ခန္ဓာကိုယ်ရဲ့ဝင်လာနိုင်ပါတယ်။အရေးအကြီးဆုံးကတော့လက်ကိုရေနဲ့ဆက်ပြအသုံးပြုပြီးမကြာခဏဆေးပေးဖို့ပါပဲ။ရေနဲ့ဆက်ပြမလို့ရင်ပုတ်တက်လက်ဆေးရည်ကိုပဲဖြစ်ဖြစ်သုံးဖို့ဖြစ်ပါတယ်။လက်ဆေးဖို့ကလူတိုင်းအတွက်အရေးကြီးဆုံးပါ
မြန်မာနိုင်ငံမှာ H1N1 ရာသီတုတ်ကွေးအပြင် H5N1 ကြက်ငယ်တုတ်ကွေးဖြစ်ပွားနေမှုအပေါ်မှာလည်းရောဂါကာကွယ်ဖို့အတွက်လက်ဆေးကြဖို့အကြံပြုလိုက်ပြီးတော့တကိုယ်ရေးတန်ရှင်ရေးပတ်ဝန်းကျင်တန်ရှင်ရေးဂရုစိုက်ဖို့ဒေါက်တာဂျော့စ်ကတိုက်တွန်းပါတယ
် H1N1 and H5N1 are not directly connected. They are both influenza viruses but they are quite different.
H1N1 နဲ့ H5N1 ကတုတ်ကွေး virus တွေဖြစ်ပေမဲ့ဓာတ်ရိုက်ဆက်ဆံမှုမရှိပါဘူး။ကူးစက်တဲ့ပုံစံလည်းမတူပါဘူး။H1N1 ကလူလူချင်းကူးစက်ဖို့လွယ်ပါတယ်။ H1N1 virus အုပ်စုတစ်ခုနဲ့တစ်ခုလည်းမတူပါဘူး။ H5N1 ကတော့တိရစ္ဆာန်ကနေလူကိုကူးပေမဲ့ပြင်းထန်မှသာကူးစက်တဲ့သဘောမျိုးရှိပါတယ်
။လက်ဆေးရာအပြင်အာဟာရဖြစ်တဲ့အစာတောက်စားဖို့အိမ်ရေးဝဝအိပ်ဖို့နဲ့အတင်းအတင်းကိုယ်လက်လှုပ်ရှားလေ့ကျင့်ခန်းလုပ်ဖို့ကိုလည်းဒေါက်တာဂျော့ချ်ကအကြံပေးပါတယ
်။ I've noticed also here Yangon many people are wearing the masks.
ရန်ကုန်မှာလူတွေတော်တော်များများနှာခေါင်းဆီးကိုတတ်ထားတာကျွန်တော်သတိထားမိပါတယ်နှာခေါင်းဆီးတတ်တာထက်လက်ဆေးဖို့ပိုရေးချိပါတယ်လက်ဆေးကယောဂပိုးအမှန်တမ်းများကိုကြိုတင်ကာဝယ်ဖို့အတွက်အကောင်းဆုံးဖြစ်ပါတယ်နှာခေါင်းဆီးကတော့ဆေးရုံကဆောင်နေသူနာပြုတွေအတွက်ပိုပြီးတော့တင့်တော်ပါတယ
် WHO ရဲ့ပံ့ပိုးကူညီမှုနဲ့ကျန်းမာရေးဝန်ကြီးဌာနအနေနဲ့ကုသရေးနဲ့ကြိုတင်ကာကွယ်ရေးအတွက်ဖိဖိစီစီဆောင်ရွက်နေတာဖြစ်တယ်လို့နိုင်စဉ်ချစ်တုံးမှုအခြေအနေတွေကိုလည်းမျက်ရည်မပြတ်စောင့်ကြည့်နေတာကြောင့်မလို့ပြည်သူလူထုအနေနဲ့အစိုးရမလွန်ကြဘူး WHO ဌာနကိုယ်စားလှယ်ဒေါက်တာစတီဖန်ပေါ်လ်ဂျော့စ်ကတိုက်တွန်းလိုက်ပါတယ်ရှင
်ဒေါက်ကင်ဆိုဝင်ဆက်သက်မင်းမြန်တင်ပြခဲ့တာဖြစ်ပါတယ်တဆက်ထမှာပဲ H1N1 ရာသီတုတ်ကွေးရောဂါကူးစက်ပြန့်ပွားမှုကြောင့်မြန်မာနိုင်ငံအတွင်းသေဆုံးသူအရေအတွက်များနေလို့စိုးရိမ်မှုတွေတိုးလာနေတဲ့အကြောင်းဒီနေ့အောင်မှစုအစည်းအဝေးမှာကိုစီသူတင်ပြထားတာကိုနားဆင်ကြရအောင်ပါရှင
်ဇူလိုင်လအတွင်းမှာရန်ကုန်တိုင်းချင်းပြည်နယ်ပဲခူးတိုင်းအေရီတိုင်းနဲ့မွန်ပြည်နယ်တွေမှာ influenza A H1N1 PDM09 virus ပိုးတွေ့ရှိခဲ့တယ်လို့ကျန်းမာရေးဌာနကထုတ်ပြန်ခဲ့ပါတယ်2019ဇူလိုင်လအတွင်းရာသီတုတ်ကွေးရောဂါ seasonal flu H1N1 ဖြစ်ပွားသူ30ဦးထက်မနည်းရှိခဲ့ပြီးတော့6ဦးသေဆုံးခဲ့ပါတယ်။ကျန်းမာရေးဝန်ကြီးဌာနအနေနဲ့ရောဂါထိန်းချုပ်နိုင်ရေးစီစဉ်ဆောင်ရွက်နေတာအပြင်မြန်မာနိုင်ငံမှာဖြစ်နေတဲ့ H1N1 virus ပိုးရဲ့ဗီဇကိုဂျပန်နိုင်ငံကိုပေးပို့ပြီးတော့ရောဂါနဲ့ကန့်ညီမဲ့ကာကွယ်ဆေးရဖို့ဆောင်ရွက်နေတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကပြောပါတယ်။ရာသီတုတ်ကွေးရောဂါဟာမြန်မာနိုင်ငံတစ်ခုတည်းဖြစ်တာမဟုတ်ဘဲနဲ့ဒေသတွင်းနိုင်ငံတွေမှာလည်းဖြစ်ပွားနေတဲ့ရောဂါဖြစ်ပြီးတော့ဆိုရင်မလုံကြဖို့နဲ့ဂရုတစိုက်ကာကွယ်ကြဖို့ဇူလိုင်လ24ရက်နေ့ညနေတင်းစာရှင်းလင်းပွဲမှာကျန်းမာရေးဝန်ကြီးဌာနကပြောပါတယ
်။ရာသီတုတ်ကွေးနဲ့ပတ်သက်လို့ပြည်သူလူထုအနေနဲ့အလွန်တရာကြောက်ရွံ့စရာမရှိတဲ့အကြောင်းနော်ဆရာတို့နိုင်ငံမှာဆရာတို့ရဲ့ရန်ကုန်မှာမြို့ပေါ်မှာရှိတဲ့ဆေးရုံကြီးများတမားတော်ကြီးများဟာဆရာတို့ရဲ့ဒီရာသီတုတ်ကွေးရောဂါကိုထိထိရောက်ရောက်ကင်တွယ်ကုသပေးနေတယ်ဆိုတဲ့အကြောင်းကိုလည်းဆရာအနေနဲ့သတင်းစကားအနေနဲ့ပြလို့ပါတယ်ရာသီတုတ်ကွေးဆိုတဲ့ယောဂါဟာနှစ်တိုင်းဖြစ်နေကြယောဂါပဲဖြစ်ပါတယ်အထူးဆန်းယောဂါမဟုတ်ပါဘူးเนาะဆရာတို့နိုင်ငံအပါအဝင်ဆရာတို့ရဲ့အိမ်ကြီးချင်းနိုင်ငံတွေမှာလည်းဒီယောဂါဖြစ်ပွားနေတာဖြစ်ပါတယ
်ရာသီတုတ်ကွေးယောဂါ H1N1 ဟာအေးမီတုတ်ကွေးနဲ့ဆင်တူတာမဟုတ်လို့အေးမီတုတ်ကွေးဖျားပြီးဆိုတော့ ਨੇ သတိထားဆင်ကျင်ဖို့အထူးလိုအပ်တယ်လို့ထူထူယောဂါကူဆရာဝန်ကြီးဒေါက်တာမြင့်ဦးကပြောပါတယ
်တုတ်ကွေးဖြစ်လို့ရှိရင်ကျွန်တော်အနားယူပါအလုပ်မလုပ်ပါနဲ့ကြောက်မသွားပါနဲ့တော်ဝိကုသချက်ကသိအရေးကြီးတယ်။တော် virus ပိုးဖြစ်တဲ့အကြောင်း virus သေးသေးတွေကျွန်တော်ကတောက်နေတော့သိမထိုးဘူး။ပြီးတော့ဗတိစီကပိုးသက်စီ၊ bacteria ပိုးသက်စီတွေလည်းတောက်တော့မထိုးဘူး။အဲ့တော့ကျွန်တော်ကတော်ဝိကုသချက်ကိုအများနဲ့ပြောပြတာနံပါတ်1အနားယူပါ။အနည်းဆုံးနှိမ့်ခင်းပဲအိပ်ရထဲမှာနှစ်နာရီလောက်လှဲပြီးအနားယူပါ။နှိမ့်ခင်းပဲညာအိပ်တဲ့အပြင်ကိုပြီးတော့မှရေနှစ်ပရင်းခွဲလောက်တောက်ပါ။ဒါ dehydration နဲ့လူတွေရေခက်ခန့်လျှောက်တာလည်းကာကွယ်သွား။ပြီးတော့မှအစာပွားပါလင်လင်စားပါ။တော့သူကဖျားပြီးတော့ဝေးဖြစ်ပြီးဆိုကိုယ်ရှောင်းဒီဟာရှောင်းတော့တကယ်ဒီမစားဘူး။တော့ဆံမျိုးပဲတောက်အောင်မယ်ဆိုတာမျိုးမဟုတ်ပါဘူး။ပုံမှန်အတိုင်းစားပြီးတော့အနားယူပါ။ပြီးတော့မှတကယ်ခဲပြောက်ဆေးလိုပါလို့ခုနကလည်းပင်သာဆိုလည်းပင်ဒါတက်တာလည်းဆေးလိုပေါ့နော်။ဒီဆေးကြီးကျွန်တော်တောက်လိုက်လို့ချင်း၂ရက်၃ရက်အတွင်းတက်တာပါပါတယ်။အဲ့လိုနေရ၃ရက်မှမတက်တာလို့ပြင်းထန်တဲ့အဆင့်ရောက်လာပြီ။ချောင်းလေးလည်းရမ်းဆိုးအဲ့ဒါလည်းပင်နဲ့တက်ချူကျလာပြီ။၅ရက်ကျော်လာပြီဆိုရင်တော့ကျွန်တော်ခုနပြောတဲ့စမ်းသပ်ဆေးဆေးဖို့လိုလာပြီ။အဲ့ဒါကတော့နှာခေါင်းထဲကသူတို့ပြောတဲ့နာဖတ်တို့နာတို့ပါလားဟာလား။အဲ့တို့လိုက်တဲ့လည်းပင်ထဲကတို့ပြီးတော့ကျွန်တော်ပိုးမွေးကြည့်ပြီးတော့ဒါ H5N1 ဖြစ်နေပြီဆိုရင်တော့ဒါပြင်းထန်တဲ့ တော့ဝေးလို့ကျွန်တော်တတ်မှတ်တာပါလက္ခဏာကြည့်ပြီးတော့လည်းကျွန်တော်တတ်မှတ်တယ်လူတိုင်းလျှောက်ဆက်စီရတော့မလိုပါဘူ
းအခုဖြစ်နေတဲ့ H1N1 virus ဟာရာသီကာလကိုအခြေခံပြီးတော့ပြန့်နှံ့နေတဲ့ရောဂါပိုးဖြစ်တာကြောင့်နေရာအနှံ့မှာရှိနေတာမို့နေ့စဉ်လူမှုဘဝမှာသတိထားနေထိုင်ဖို့ဒေါက်တာမြင့်ဦးကအခုလိုအကြံပြုပါတယ
်သိအများကြီးမကြောက်လန့်ပါနဲ့ဝက်တုပ်ကွေးလည်းမဟုတ်ပါဘူးဝက်သားတွေမစားပါနဲ့လို့ဘာလို့မဟုတ်ပါဘူးတော့ဝက်သားလည်းစားလို့ရပါတယ်အစာဟာရပြည့်ဖို့ပါစားပါတာမန်ကျွန်တော်တို့ကောက်ွယ်တဲ့နည်းတွေပေါ့ကောက်ကောက်စေးတွေလည်းသွားပြီးတော့အသေးတန်ရှာပြီးထိုးစရာမလိုပါဘူး mask တွေလည်းအသေးတန်မရတာတွေကိုလိုက်ရှာပြီးတော့လုပ်စရာတော့မလိုပါဘူးဒါပေမဲ့ mask ကလည်းကောက်ွယ်မှုတစ်ခုဖြစ်တယ်နောက်ကလူတော်တွေသွားတာတွေအများဆုံးရှောင်ဖို့ပေါ့ကျွန်တော်တို့ဒီ supermarket တွေမှာပွဲလန်းတပင်တွေမှာသွားနေချောင်းဆိုရနှာရတောင်းတဲ့ကြောက်တိုက်ကြတွတ်ကြအဲ့ဒါလက်တွေကင်ကြလက်ကိုအိမ်မှာမစေးမိခင်မှာပို့ကြအဲ့ဒါတချို့ supermarket တွေမှာကျွန်တော်တို့အရက်ပြန်လေးတွေလိုလက်ကလေးပစ်ခနဲ့လုပ်ပြီးတော့ sanitizer လေးတွေနဲ့ပွတ်တာလေးတွေရှိတယ်အဲ့ဒါမျိုးလေးတွေကိုယ့်အိမ်မှာလည်းကိုယ်ဆောင်တာကိုယ့်ပလင်းနဲ့ဆောင်တာလေးလက်စေးတဲ့အချိန်မဆောင်တော့ဘူးရောက်တာနဲ့ကျွန်တော်ကကိုခန်းထဲရပြည့်ပြည့်ပြည့်စုံလို့ရခါလေးပို့လိုက်လို့ရှိရင်လေအဲခုနအဲ့ဒါလေကျွန်တော်တို့ပို့တက်ပြီးသားဖြစ်တယ်အဲအဲ့ဒါမျိုးတွေကောင်းွယ်ကောက်ွယ်မယ်ဆိုရင်ရတယ
်လေတုတွေကတဆင့်ကူးစက်တဲ့ virus ဖြစ်တာကြောင့်ကောက်ွယ်မှုအားကောင်းတဲ့ N95 မျိုးစားနှာခေါင်းစည်းကိုအသုံးပြုကောက်ွယ်ကြဖို့နှိုးဆော်ထားပါတယ်လူများအသုံးပြုနေတဲ့တာမန်နှာခေါင်းစည်းတွေကလည်းအကောက်ွယ်မပါတာထက်ဆိုင်အတိုင်းအတာတစ်ခုထိကောက်ွယ်ပေးနိုင်တယ်လို့ဆေးပညာရှင်တွေကဆိုပါတယ်ရန်ကုန်မြို့နယ်လူထုကြားမှာတော့သတိထားပြီးတော့အလေးထားကောက်ွယ်သူတွေရှိတယ်လို့ကျမကြီးအသည့်နေပါသူတွေလည်းရှိပါတယ
်ဒီဥစ္စာပြင်းထန်တဲ့เนาะတုတ်ကွေးယောဂါလို့ကျွန်တော်သိရပါတယ်အဲ့ခါမှာအဆုတ်ရောင်ယောဂါနဲ့ပေါင်းလိုက်တဲ့အခါကျတော့တော်တော်လေးကိုအချိန်ကြီးစိုးသွားတဲ့နေသားမျိုးကျွန်တော်တို့ဟိုဟာကျမကြီးဌာနကနေပြီးထုတ်ပြန်နေအောင်ဖတ်ရှုရပါတယ
်ဟုတ်ကဲ့ဒီယောဂါအခုမဖြစ်ပွားအောင်လို့ပေါ့သူကဝတ်သားအနေစပြီးတော့ဖြစ်တယ်လို့လည်းပြောရင်လေဟိုကုဆတ်ယောဂါဗိုင်းရပ်စ်အနေနဲ့ပေါ့အဲ့တော့အစားတောက်နဲ့ဆင်ကျင်ရမယ
်ဟိုဆေးရုံနေပါတယ်သွားမယ်ဆိုလို့ရှိရင်တော့ဒီလို mask နဲ့တော့မရဘူးပေါ့နော် I95%ကာကွယ်ပေးရဲ့ mask ရပိုကောင်းတယ်လို့ထင်ပါတ
ယ် H1N1 ကူးစက်ခံသူအနေနဲ့ဆေးရုံဆေးခန်းကိုအချိန်မီရောက်ရှိကူးသနိုင်ရင်ယောဂတတ်တာနိုင်တာမို့လို့ယောဂတန်တရားရှိရင်ဆေးရုံကိုအမြန်ဆုံးလာရောက်ကူးသဖို့ကျန်းမာရေးဝန်ကြီးဌာနကနှိုးဆော်ထားပါတယ် Influenza A H1N1 PDM09 virus ပူဟာ2009ခုနှစ်မှာကမ္ဘာကပ်ယောဂအတွင်ဖြစ်ပွားခဲ့ပြီးတော့လက်ရှိမှာတော့ရာသီတုတ်ကွေးယောဂ seasonal flu H1N1 အနေနဲ့ဆက်ပြီးတော့ပြန့်ပွားနေတာပါမြန်မာနိုင်ငံမှာ2009ခုနှစ်ကနေ2016ခုနှစ်အတွင်းရာသီတုတ်ကွေးယောဂ H1N1 ဖြစ်ပွားသူ450ကျော်ရှိခဲ့ပြီးတော့အခု2018ခုနှစ်ကြာမှာ H1N1 နဲ့လူသေဆုံးမှုရှိခဲ့တာပါရာသီတုတ်ကွေးယောဂဟာတစ်ကမ္ဘာလုံးမှာနှစ်စဉ်လူဦးရေ3,000-5,000အထိဖြစ်ပွားလေးရှိပြီးတော့လူဦးရေ2,000+-5,000အထိတိစုံနေတာလည်းဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကြေညာထားပါတယ်မြန်မာပြည်မှာလက်ရှိဖြစ်နေတဲ့ H1N1 ကိုထိန်းချုပ်နိုင်ဖို့တလနီးပါအချိန်ယူရလိမ့်မယ်လို့လည်းကျမ၏ဦးစီးဌာနကပြောဆိုထားပါတယ်ခင
်ဗျ။ဒီနောက်မှတ်စုအစီအစဉ်ကိုနှာစင်ခဲ့ကြရတာပါ။ VOA မြန်မာပိုင်းစနေညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့မြန်မာတခွင်အစီအစဉ်အလှက်ပါ။ဆိုင်ကယ်အများဆုံးစီးကြတဲ့ဒီရန်ကုန်မြို့စုံတွေမှာဆိုင်ကယ်စီးပြီးလူရဲမှုတွေတိုးလာနေလို့ဒေသခံတွေစိုးရိမ်ပူပန်နေကြပါတယ်။ဒီလိုဖြစ်ပျက်နေတာတွေကိုအာဏာပိုင်တွေဘက်ကထိရောက်တဲ့တားမြစ်မှုတွေမရှိတဲ့အတွက်အခြေအနေတွေပိုဆိုးလာနေတာပါ။အပြည့်အစုံကိုတော့မြန်မာတခွင်အစီအစဉ်မှာမြင့်မခသတင်းအေဂျင်စီကကိုကောင်းမြဖြိုးတင်ဆက်ပေးမှာပါရှင
်။ရန်ကုန်ရဲ့မြို့စုံတွေဖြစ်တဲ့လိုင်တာယာအပါဝင်အင်းစိန်မြို့နဲ့တောင်ကုန်းမြို့နဲ့တလားမြို့နဲ့စတဲ့မြို့နယ်တွေမှာစိုက်ကင်းနဲ့ဖုံးလူတာပတ်စံလူတာတွေကအခုချိန်ထိရှိနေသေးပါ။အဲ့လိုဆိုင်ကနဲ့လူရမှုတွေဟာနေ့လယ်ပိုင်းနဲ့ညပိုင်းအလုတ်ပြောင်းချိန်တွေမှာဖြစ်ပွားလေးရှိပြီးတော့အထူးသဖြင့်တော့လာစမ်းပိုင်းမှာပိုဖြစ်ပွားတတ်ပါတယ်။လိုင်တရာမြို့နယ်မှာဆိုရင်တော့တရက်ကိုရေကူရအနေနဲ့လူရမှုတမှုနှစ်မှုလောက်ရှိနေတတ်တယ်လို့လိုင်တရာမြို့နယ်ရဲ့ဒန်းဒေတာကြီးလွှတ်တော်ကိုယ်စားလှယ်ဦးဝင်းမောင်ကပြောပါတယ်။အဲ့လိုလူရမှုတွေဘာကြောင့်ဖြစ်နေတာလဲဆိုတဲ့အကြောင်းကိုတော့ဦးဝင်းမောင်ကအခုလိုပြောပါတယ်။
ကျွန်တော်တို့လိုင်တရာမြို့နယ်လွှတ်တော်ကိုယ်စားလှယ်အနေနဲ့ဒီကိစ္စကိုစကြရတရားကိုထိထိရောက်ကန့်ကြွယ်ဖို့ဆိုပြီးတော့ကျွန်တော်တို့သက်ဆိုင်တာဒီလုံခြုံရေးပိုင်းဥပဒေစိုးမိုးရေးပိုင်းကိုအဓိကတာဝန်ယူရတဲ့ပုဂ္ဂိုလ်များနဲ့ကျွန်တော်တို့ညှိနှိုင်းဆောင်ရွက်နေပါတယ်။သို့တော်လည်းပဲတရားဒီအခုချိန်ကြီးကျွန်တော်တို့ထိရောက်တဲ့ဒီအကောက်တဲ့ဖော်မှုမဖြစ်လာဘူး။နောက်တစ်ချက်ကဒီလိုကိစ္စတွေဖြစ်ပေါ်လာခြင်းဒီလိုင်းတရားမှာလူ့ရဲ့အင်မတန်မှအစမတန်များတဲ့အကြောင်းအလေးတစ်ချက်။နောက်တစ်ခါအနေနဲ့ရဲ့ရက်ကပုံစံမျိုးမျိုးနဲ့ရောက်ရှိလာကြတဲ့တချို့သောဥပဒေကိုချောပေါက်ရှင်နဲ့ချောပေါက်နေတဲ့ lupe jang de jang bo naw de chak ka lai na myo ni ma chu jaw de a saung de amadama mya ni chu jaw de mya chin jaw a di le di tia u de so mu mu yo a ni phit la nai de a jaw a de phit ba de so da jaw mo lo di ya de bo snit de cha ne ye she kai de twa me long ngan sin phit ba
de ti ri ha lu yak khan ya bi so na yes kan go a tai cha ra de shi de lo yes kan ma tai me lut daw ko sa le de si go twa yauk tai cha ra de le shi ni ba de line ตายาမျိုးနဲ့အမှတ်15ရပ်ကွက်အုပ်ချုပ်ရေးမှုဦးထုံးလင်ကတော့လူရက်သူတွေဟာကင်းလက်တဲ့အဖွဲ့တွေကိုစောင့်ကြည့်နေတတ်တယ်လို့အခုလိုပြောရတယ်
။တော့ရပ်ကွက်မှာဆိုလူနေမှုအားအနည်းဆုံးနဲ့လူရက်မှုခံရဆုံးနေရတာကိုနိုင်ရည်ကွယ်။အခြားရပ်ကွက်တွေရပ်ကွက်တွေမှာလည်းရှိတယ်။စက်မှုဇုံတွေမှာလည်းရှိတယ်။စက်မှုဇုံဆိုရင်ညာဘက်ဆိုလို့ရှိရင်6ဘက်ခွန်လောက်ဆိုရင်တော်တော်လူပြတ်သွားပြီ။စက်မှုဇုံတစ်စုံလုံးမှာရှိတယ်ဆိုတာစက်ယုံတွေမှာသာလည်းမီးလင်းလာစက်မှုဇုံတော့တဲ့လမ်းနေမှာဒီမလေး။အဓိကပြောချင်တာကတော့ရခိုင်နှုန်းကကျွန်တော်တို့ဖြစ်တည်ခဲ့တဲ့လူရဲမှုတွေဒီဟုတ်အဲကျွန်တော်တို့လည်းကျွန်တော်တို့ရဲ့အုပ်ချုပ်ရေးအင်အားရဲတပ်ဖွဲ့အင်အားပေါင်းဆက်ပြီးနိုင်တဲ့ရွေ့ကျွန်တော်တို့စောင့်ရက်တယ်စောင့်ရက်တဲ့နေရာမှာအလုံးစုံတော့ကျွန်တော်တို့မစောင့်ရက်နိုင်ဘူးပေါ့နော်ပြီးပြည့်စုံတယ်ဆိုတာတော့မရှိဘူးပေါ့လုံနေသေးပဲလုံနေတော့မယ
်အလောက်ကအပြန်ဖုံးလူရခံခဲ့ရတဲ့လိုင်တားမှာနေတဲ့ကုမ္ပဏီဝန်ထမ်းမှတ်သူကြီးကတော့လူရသူတွေဟာနောက်ပိုင်းမှာဖုံးနေတာမကပတ်စံအိတ်ရွှေငွေနဲ့လူကိုပါအညံ့ဖြစ်အောင်ပြုလုပ်လာမှာကိုစိုးရိမ်နေပါတယ
်။ကျွန်တော်ပုံပြောက်တယ်ကျွန်တော်ကနှစ်မျိုးပါပေါ့လို့ဆိုတော့ကိုကနေရတယ်လာပြီးတော့ဒီမှာလာနေရဆိုတော့ပုံပြောက်သွားဆိုတော့ကျွန်တော်ကစိတ်မကောင်းဘူးငေါနေတယ်ပေါ့နော်။ညီမတော့တော့စိုးရိမ်တာဒီပုံပြောက်တာဟုတ်တယ်။ဒါကောင်ကနှစ်သိန်းပေါ့နော်သိန်းနှစ်သိန်းအောက်တက်မှုရ။ဒါပိုင်းကြောင့်လို့ရှင်ကိုကတကယ်လို့မှသူကစိုးရွားလာမယ်ချက်စိုးလာလို့ပတ်စံအိတ်တွေပါလေဒီလိုက်တာချက်စိုးလာမယ်ဆိုလို့ရှင်ညီမဝတ်ထားတဲ့ဟိုရွှေတွေပါလေဝတ်ထားလို့ရှင်ပြုလာမယ်ဖြစ်တာမျိုးအဲ့လိုမျိုးဆိုလို့လို့ရှင်ဒီကလေးပြောက်တဲ့ပြန်လာလို့ရှင်ဟိုထားထောက်ပြီးလူလာမျိုးလို့အတရားကျင့်တာမျိုးအဲ့လိုမျိုးကြီးပေါ့နော်။ဒီနေ့ကလေးဆက်လာတာမျိုးဖြစ်သွားမယ်ဆိုလို့ရှင်ညီမကကြောက်တာပေါ့
။အဲ့လိုလူရဲမှုတွေရှိနေတဲ့အတွက်အခုချိန်မှာတော့ရဲတပ်ဖွဲ့နဲ့အုပ်ချုပ်ရေးမှုအဖွဲ့တွေဟာလက်ကင်းတာမကပိုင်လော့ project အဖြစ်ပြည်သူ့ဗဟိုပြုတရင်ပေးစောင့်ကြည့်တာကိုလည်းစမ်းသပ်အသုံးပြုနေပါတယ်။ဒါအပြင်ရန်ကုန်စီမင်းတာယာနယ်နေမိထဲမှာရှိတဲ့စံကယ်မစီရဆိုတဲ့မြို့နယ်တွေမှာလည်းစံကယ်တွေကိုအရေးယူဖို့ညွှန်ကြားထားပေမဲ့အခုချိန်ထိအရေးမယူနိုင်သေးဘူးလို့ဦးဝင်းမောင်ကအခုလိုပြောပါသေးတယ
်။အခုက license မဲ့စံကယ်တွေပုံပုံများလာတဲ့အခါမှာပုံပုံပြီးစောရလာတယ်လို့ပြည်သူလူထုကထင်လာကြတယ်။ဒါပေမဲ့ဒီကိစ္စမှာပုံပြီးတော့တည်င်းချက်လက်ပုံမြန်တဲ့အခါကျတော့အရေးအတွက်အားဖြင့်တော့ပြည်မှုဟာများလာတယ်ဆိုတာနဲ့အရေးအတွက်များတယ်ဆိုတာကမကန်တဲ့တခါချက်လက်ပုံမှာယူဆတာမဟုတ်ပါဘူး။ဒါပေမဲ့တည်င်း information ကဘယ်နေရာမှာစိုက်ကင်တဲ့လူပေါ်တယ်။ဘယ်နေရာတော့လူပေါ်တယ်ဆိုဒီ information ကတော့မြန်ဆန်လာတဲ့အခါကျတော့ပို့ပြီးတော့ဖြစ်ပေါ်နေတယ်လို့မျိုးဖြစ်နေတယ်။ဆိုတော့ကျွန်တော်တို့ဘာပဲဖြစ်ဖြစ်ဒီကိစ္စကရန်ကုန်တိုင်းလွတ်တော်မှာရန်ကုန်တိုင်းလွတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဦးကျော်စေရရဲ့အဆိုအားလည်းအောက်ထားတာရှိတယ်။ဒီစိုက်ကင်ကေရီနဲ့ license စိုက်ကင်တွေကိုဘယ်လိုစနစ်တကျနဲ့စီမံချက်နဲ့ဆောင်ရွက်ဖို့ရှိတယ်လေ။တရားဥပဒေစိုးမိုးရေးအတွက်ဟိုလေးဆိုဒီအဆိုကိုလည်းရန်ကုန်တိုင်းအစိုးရအနေနဲ့အကောင့်တွေပေါ်တဲ့လုပ်ငန်းစဉ်တွေသူတို့စတင်လုပ်နေပါတယ်။ဒါပေမဲ့ဒီညွှန်ကြားချက်တွေကိုအောက်ခြေမှာရှိတဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်များနေပြီးတော့ခုဒီအကောင့်တွေမပေါ်သေးတာကျွန်တော်တို့တမတမအံ့ဩမိပါတယ
်။အခုချိန်မှာတော့ပြည်သူတွေဟာအဲ့လိုလူရက်ခံရတဲ့အတွက်အပြင်မှာက Facebook ပေါ်မှာပါစံကယ်တွေကိုအရေးယူပေးဖို့တင်ပြတောင်းဆိုနေကြပြီးအဲ့လိုလူရက်နေရတွေကိုလည်းဥပဒေအရထိထိရောက်ရောက်ဆောင်ရွက်ပေးဖို့အရေးကြီးနေပြီလို့ပြည်သူတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောဆိုနေကြပါတယ်ကျွန်တော်ကောင်းမြတ်ဖြူကမြန်မာသတင်းအေဂျင်စီကနေဗီဒီယိုကိုပေးပို့လိုက်တာဖြစ်ပါတယ်
မြန်မာတခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုဒီစနေညဓာတ်ရိုက်လိုင်းဆွေးနွေးခန်းကိုတော့မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူရဲ့အစီအစဉ်မှာစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုတိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာညကျမ်းပါရှင် VOA မြန်မာပိုင်းစနေညအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလိုက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒီဒုတိယပိုင်းနာရေဝက်အစီအစဉ်မှာတော့တော်ရရှင်တွေစောင့်မျှော်နေတဲ့ဓာတ်ရိုက်ဒီလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြမှာပါအစီအစဉ်တင်ဆက်သူကိုအောင်လူနဲ့ထုတ်လုပ်သူမတ်စုမွန်တို့တင်ဆက်ပေးသွားမှာပါရှင
်မင်္ဂလာပါခင်ဗျာတဲ့လေးလိုက်စီစဉ်ကကျေးဇူးပါတယ်ဒီနေ့စီစဉ်မှာတော့မြန်မာနိုင်ငံလူမှုကျန်းမာရေးနဲ့ကူးစက်ရောဂါအကြောင်းဆွေးနွေးမှာဖြစ်ပါတယ်မြန်မာနိုင်ငံမှာဒီရက်ပိုင်းတွေအတွင်း H1N1 ရာသီတုတ်ခွေး H5N1 ကျန်းငယ်တုတ်ခွေးကူးစက်ရောဂါတွေကြောင့်လူတွေစိတ်ဆန္ဒတေကြချေကြတဲ့အထိဖြစ်နေပါတယ်ဒီလိုကူးစက်တတ်တဲ့ရောဂါမျိုးတွေကျုံရတဲ့အခါမြန်မာနိုင်ငံအနေနဲ့ကာကွယ်နိုင်တဲ့အစီအမံတွေလုံလောက်မှုရှိပါရဲ့လားမြန်မာနိုင်ငံရဲ့လူမှုကျန်းမာရေးဆက်ရှောက်မှုစနစ်မှာဘလို့လိုအပ်ချက်တွေရှိနေလဲဆိုတာတွေကိုဆွေးနွေးမှာဖြစ်ပါတယ်ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းအခုကမှလေးလိုက်မှရောက်နေပါပြီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တူကတော့ဒေါက်တာမြင့်ဦးဖြစ်ပါတယ်သူကတော့ဒီလိုလူနာတွေကိုနေတူကကုသပေးနေတဲ့အတွေ့အကြုံရှိတဲ့သူပုဂ္ဂိုလ်တူဖြစ်ပါတယ်နောက်ထပ်ဆွေးနွေးမဲ့ပုဂ္ဂိုလ်တစ်ယောက်ကတော့အမေရိကန်ပြည်တော်စုခြေဆိုင်ဒေါက်တာတင့်ဆွေပါသူကတော့ကျန်းမာရေးဆောင်မရေးလည်းရေးသားနေတဲ့စိတ်ပညာရှင်တူဖြစ်ပါတယ်ဆိုတော့အရင်ဆုံးအနေနဲ့ကျွန်တော်ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့အမြင်တွေကိုသိချင်ပါတယ်မြန်မာနိုင်ငံမှာဒီ H1N1 တုတ်ခွေးနဲ့ပတ်သက်လို့စောင့်ရမှုတွေပေါ်မှာကျေနပ်မှုရှိတဲ့အကြောင်း WHO တာဝန်ရှိသူကကျွန်တော်တို့ VOA ကိုပြောပါတယ်ဆိုတော့ဆရာမြင့်ဦးအနေနဲ့ရောအခုလက်ရှိဟိုအာနာပိုင်ဒီဘက်ကဒါနဲ့ပတ်သက်လို့စောင့်ရချက်တွေပေါ်မှာဟိုကျေနပ်အားရမှုအတိုင်းအတာဘယ်လိုရှိပါလဲလဲခင်ဗျာ
ဒီ WHO ကတော့သူတို့ဒီပေါ်ဒီပေါ်မှာနိုင်ငံရဲ့လက်ရှိဆောင်ရထားတွေကျေနပ်တယ်လို့ပြောပေမဲ့ပမာတိယပြည်သူလူတွေအားမရတော့တွေ့ရတာပေါ့နော်အမေရတူရဆိုတာကကျွန်တော်တို့ဒီပြင်ပမှာဖြစ်ကုနေတဲ့ဆွေရောဂါဆီယံဝင် GB ဆီယံဝင်တွေပေါ့ဒီ GB ဆီယံဝင်တွေဟာကျွန်တော်တို့ဒီတုတ်ခွေးရောဂါပေါ့သူတို့ပြောတဲ့ seasonal flu ပေါ့ဗျာယာလီတုတ်ခွေးကိုကုနေတာ3-4ကျော်လောက်ရှိနေပြီဟုတ်ကျွန်တော်တို့မူရာမုန်တိုင်းကြီးဝင်လာတဲ့ဟိုကတိုင်းငံအဝမ်းမှာတုတ်ခွေးတွေဖြစ်နေကြတာအဲ့တော့ကျွန်တော်တို့ဒီကတော့ကတုတ်ခွေးက virus A B C တွေကဖြစ်တာပေါ့ဗျာအဲ့တော့ A မှာမှအခုက sub type ပေါ့နော်သူတို့ပြောတဲ့အဆင်ခွဲမျိုးခွဲ H1N1 ဆိုတာပေါ်လာတာကခုနပြီးခဲ့တဲ့တစ်ပတ်နှစ်ပတ်လောက်မှကျွန်တော်ကသိရတယ်အဲ့အဲ့ဒီကျွန်တော်တို့ဒီလုံခဲ့တဲ့3-5လောက်တည်းကဆေးကနေမှလူတွေပြုံတိုးပြီးတော့အဲဆေးကနေမှတစ်ဆ3-5လူနာတွေများပြီးတော့တကွေးလူနာတွေဖြစ်နေကြတာအဲ့ဒီလူနာတွေထဲမှာဘယ်လောက် H1N1 ရှိသွားတယ်လဲကျွန်တော်တို့မသိဘူးပေါ့နော်နောက်တစ်ခုကအခုအစိုးရကြေညာတာတွေအကုန်လုံးကကျွန်တော်တို့ဒီအစိုးရဆေးရုံတွေကနေထုတ်ပြန်တာအဲ့တော့ပုဂ္ဂလိကဆေးရုံတွေမှာတက်နေတဲ့လူတွေ H1N1 ပိုးတွေ့သလားအဲ့လူတွေဘယ်လောက်ရှိသလဲဆိုတော့ဒါကြောင့်ကျွန်တော်တို့အခုနှစ်ပတ်လောက်ကြာမှကိုယုံတုံးကလူတွေသေးတယ်ဗါရီဖြစ်လာတယ်ပေါ့အဲ့ဒီလူတွေသေးတယ်လို့မသိခင်မှာ Facebook မှာဇာတ်လမ်းတွေပြတာပေါ့နော်လူတွေ15ယောက်ပြီးသွားပြီ17ယောက်ပြီးသွားပြီဆိုတော့အဲ့တော့မှပဲကျန်းမာရေးဝန်ကြီးဌာနကကြေညာတာပေါ့နော်အဲ့တော့ပြည်ထဲမှာရှိတဲ့ပြည်သူလူထုရဲ့ကျန်းမာရေးဆောင်ရှောက်သူအနေနဲ့ကတော့သိတော့အားမရဘူ
း
ဘာလို့အားမရလဲဆိုတော့ကျွန်တော်ကြေညာတာနောက်ကြတယ်လို့ကျွန်တော်ယူဆတာပေါ့နော်ဒါပေမဲ့လည်းယနေ့တုံ့ပြန်ဆောင်ရွက်နေတာတော့အားရဖို့ရှိပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဒေါက်တာတင်းဆူရဲ့သဘောထားလည်းသိချင်ပါတယ်ခင်ဗျာဒေါက်တာတင်းဆူရဲ့ဒီလက်ရှိအမေရိကန်ပြည်တော်စုမှာရှိနေတယ်လို့အရင်ကဒီကျွန်တော်အိန္ဒိယနိုင်ငံမှာလည်းဟိုတော်တော်အခြားခြားနေခဲ့ဘူးလေဆိုတော့ဒီလိုနိုင်ငံတကာမှာဒီလိုမျိုးကူးစက်ရောဂါမျိုးတွေကျုံရတဲ့အခါမျိုးမှာဟိုဆောင်ရွက်ချက်တွေနဲ့အခုလက်တလုံးမြန်မာနိုင်ငံမှာဆောင်ရွက်ချက်တွေပေါ်ဟိုနှိုင်းယှဉ်ကြည့်မယ်ဆိုလို့ရှိရင်ကျေနပ်အားရလို့ပြောနိုင်လားဆရာ
ဟုတ်ကဲ့ဒီအခုရာသီတုတ်ခွေး H1N1 ကအိန္ဒိယရောဗမာပြည်ရောတစ်ပြိုင်တည်းလို့လို့ဖြစ်တယ်။အိန္ဒိယနိုင်ငံနှစ်ခုလည်းဖြစ်တယ်။နှစ်ခုလုံးဟာဖွံ့ဖြိုးဆဲတိုင်းပြည်အဆင့်တွေဖြစ်တော့ကပြည်သူလူထုနဲ့အစိုးရရဲ့အဲဒါဆောင်ရွက်မှုနဲ့တုံ့ပြန်မှုကတော့သိတော့မကွာဘူးခင်ဗျ။အိန္ဒိယကကျွန်တော်တို့လည်းချမ်းသာတယ်ဆိုတာတောင်မှသူမှလည်းပြောစရာဆိုစရာထောက်ပြစရာတွေအများကြီးရှိပါတယ်။အဲတော့လက်ရှိဗမာနိုင်ငံရဲ့အခြေအနေကလည်းဟိုဒီတိုင်းပါပဲဒါကတော့အခုအစိုးရလက်ထက်မှာမဟုတ်ဘူးအစဉ်ဆက်ကဟိုကျမရေနေပတ်သက်လို့ရှိရင်ပြည်သူလူထုကအစိုးရကိုပြောခဲ့ဆိုခဲ့တာတွေရှိတယ်အရင်ကတော့ဟိုစစ်အစိုးရလက်ထက်တွေတုန်းကအဲယောဂါကပ်ပဲဖြစ်ဖြစ်ထိခိုက်ဒဏ်ရာမတော်တဆဖြစ်တာပဲဖြစ်ဖြစ်အဲ့လိုဖြစ်တိုင်းဖြစ်ပြဖြစ်တဲ့အရေးတွင်းနဲ့ဒေသုံးတဲ့အရေးတွေကိုထိန်ချမ်းပြီးတော့ထားတဲ့အစဉ်လာတွေရှိခဲ့တော့ပြည်သူလူထုကအဲ့ဒီမယုံကြည်မှုအခြေခံအမှားနေပြီးတော့ဒီနေ့အစိုးရလက်ထက်ရောက်လာတာပေါ့အဲဒါကြောင့်ဒီနေ့အစိုးရကတော့ဟို ဟိုရှာတော့မြန်မှုပြောတယ်လို့ပေါ့တရားဝင်ရတဲ့စင်းရဲ့စင်းစရာတွေကိုဟိုတိကျထုတ်ပြန်ပြီး WHO နဲ့လည်းပူးပေါင်းဆောင်ရွက်နေတော့တာအရင်တည်းတော့အများကြီးတုတ်တက်လာတယ်ပြည်သူလူထုဘက်ကဟိုဆွေးမှုတော့ကမှုလေးဆွေးမှုလေးရှိတာတော့မှန်တယ်ဒါမှမဟုတ်ဒီချိန်ထဲမှာအခုဒီတိုင်မကြခင်နှစ်နဲ့ကနေပြီးတော့ဖြစ်လာတဲ့လူမှုရေးကွန်ရက်ပေါ့အဲ့ဒီကွန်ရက်တွေတော့တုံချပြီးတော့မှန်လာရောမားလာရော ဟိုတရင်နေဖြတ်ကြတယ်အဲ့ဒါကအစိုးရဖြတ်တာမဟုတ်လူလူကဖြတ်တာအဲ့တော့ကျွန်တော်လူလူဘက်ကိုကျွန်တော်ကဟိုပို့ပြီးတော့ငြင်းငြင်းနေခင်ဗျဟုတ်ကဲ့အဲ့ဒီမှာပို့ဟိုမှားတဲ့တရင်တွေကိုလူလူကိုထိတ်လန့်ချောက်ရအောင်ချောက်ရအောင်လုပ်တဲ့တရင်တွေနောက်တစ်ခါ
ဆေးရောင်းရင်လို့ပစ္စည်းရောင်းရင်လို့လုပ်တဲ့လူတွေလည်းပေါ်တော့လာဟာကျွန်တော်တင်ပြချင်တာကတော့ပြည်သူလူထုဘက်ကလည်းဒီထားကိုလူတွေလို့ကျွန်တော်မြင်ပါတယ်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါတယ်အရင်ဆုံးတူဦးကတော့ကိုသိန်းထွန်းအောင်ဖြစ်ပါတယ်ကမ်ဟိုစကိုင်းတိုင်းကမ်
မျိုးဖြစ်တယ်ဆိုရတယ်။အစသောကိုစိတ်ပညာရှင်တွေလည်းဒီလိုရှိအောင်ပြောလို့ပြောနှစ်တိုင်းလည်းဖြစ်နာပေါ့။ဒါပေမဲ့ကျွန်တော်ကတော့အဓိကဖြစ်တဲ့အကြောင်းကတော့ဒီကျွန်တော်လည်းပြောရပါလားဆိုတော့ဘယ်ဟာလို့ပြောနေလဲဆိုဒီစနာပရရောရောဂါတော့ပါဆိုတော့ပေါ့နော်။အဖွေဖြူးလေးရဲ့နေရာဒီမှာပြည်ညာနေနေရာဒီမှာဖြစ်တရားမျိုးလိုယူဆရတော့အဲ့ဟိုပဲကျွန်တော်ကဒီကျွန်တော်တို့ပြောရပါတာတွေကစကလုံးနဲ့ဆက်ပြောလို့ရှင်တော့ဒီမဖြစ်သင့်တဲ့ယောဂါတွေမတည်ရင်လည်းတရားမျိုးတွေဘာလို့ဖြစ်လဲဆိုတော့ကျရင်တော့ကျွန်တော်ယူဆတော့ဒီအဝိဇ္ဇာနဲ့ဘာပေါ်ရမောဟအာတိလို့ပေါ့ဒီအရာတွေကိုမဖြစ်အောင်ဘယ်လိုနေထိုင်ရမလဲဆိုမျိုးတွေမပြီးဘူးပြီးလည်းမပြီးနေတာဘူးလိလာကောင်းမှလည်းမပြီးဘူးပေါ့ဒီလိုကြောင့်မို့လို့ဟိုကျွန်တော်ကတော့အများကြီးအဖြစ်များတယ်လို့ယူဆရပြီးတော့ပူဆိုးတာကကျွန်တော်တို့ကဆရာဝန်ကြီးပြောတာမျိုးတွေခုဆရာကြီးတွေလည်းပြောတယ်လို့မျိုးတကယ်နားလည်တဲ့လူတွေပြောရမျိုးကိုသူတို့ကလက်ခံကောင်းမှမသိတော့ဘဲနဲ့ပြောညာတွေပြောတယ်လို့မျိုးပေါ့နော်ယုံညာယုံပြောညာပြောတယ်လို့မျိုးတွေဖြစ်နေလို့ယူဆရခင်ဗျာဟိုကျွန်တော်တို့ခန်းမေဆိုလို့ရှင်ကဒီအင်ဂျင်350လောက်ရှိရပါဘူး။အဲ့ဒါကိုကျွန်တော်တို့ဆိုလို့ရှိရင်တွက်ကြည့်ရဲ။ကျွန်တော်တို့စီကတော့ခေါ်တော့ဒီလို H1N1 မခေါ်တတ်ပါဘူး။ဂျာပြီးဥရုကြောင့်လို့ခေါ်ပေါ့။အဲ့လိုတစ်ကျင်းတရွာလုံးမိလိမ့်မယ်ဆိုလို့ရှိရင်ကိုပဲဂျွာရဲ့နစ်နာတဲ့ပမာဏက390ကျော်လောက်ရှိရပါ။အဲ့လိုမျိုးဟိုတစ်နှစ်ကိုကျွန်တော်တို့ကဟို300လောက်မိလိမ့်တယ်ဆိုလို့ရှိရင်ကိုပဲဂျွာရဲ့နေနေအသေး300လောက်နစ်နာတယ်။အဲ့ဒါတွေကိုကျွန်တော်တို့ကရှော့ချနိုင်လို့ရှိရင်တော့ဘူတစားနေရာတွေမှာလည်းတုံးလို့ရမယ်ပေါ့ဒီလိုမျိုးတွေမသိရလဲကျွန်တော်ကတော့သိုးသွားဒီဒုရဘာသာရဲ့စကလုံးလေးပဲပြန်ရှင်းအောင်လို့ရှင
်
ဒီမောဟနဲ့အဝိဇ္ဇာအာတိလို့မို့ဒါတွေကိုကျွန်တော်တို့ကရှင်းချဖို့လူမယ်လို့ကျွန်တော်ကလည်းပြောချင်ပါခင
်ဗျဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုအတန်ဖိုင်နဲ့ပေးပို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တူဟိုလည်းလက်ပေးချင်ပါတယ်သူကတော့ဟိုလင်းဦးဆိုတဲ့ပုဂ္ဂိုလ်ပါသူအတန်ဖိုင်ကတော်တော်ရှည်ရတဲ့ကျွန်တော်တို့ဟိုလူရင်းတူရှင်းဖြစ်အောင်တော့ဟိုဖြတ်တောက်ထားပါတယ်ခင်ဗျအ
မင်္ဂလာပါကျွန်တော်တို့ VOA ဟိုမြန်မာပိုင်းစီစဉ်မှာဟိုကျွန်တော်တို့ရဲ့ကျွန်တော်ရဲ့အကြံဉာဏ်လေးကိုကျွန်တော်ပေးချင်ပါတယ်။ဆိုကျွန်တော်တို့ဖြစ်စေချင်တာကလေးတွေရုံးနေကြောင်းနေကိုခဏပိတ်ထားတဲ့။ဟိုမှာ9ရက်တန်ဒီတစ်ပတ်တန်ဒီပေါ့။ဒါမှဒီချိန်မှာတို့ကစောင့်ကြည့်မယ်။ပိတ်ထားပြီးတော့အကူလူတွေမများတော့ဘူး။အဆက်ဆံတွေမများတော့ဘူး။အသွါလာတွေမများတော့ဘူး။ပြောရမယ်ဆိုယောဂပြန့်နှံ့မှုနှိပ်ကွေးဝါမှာပေါ့။အခုဖြစ်လာတာကျွန်တော်တို့တစ်ပတ်လောက်ရှိနေပြီ။တစ်ပတ်လောက်တွင်မှာလုံနိုင်တာရှိတယ်မလုံနိုင်တာရှိတယ်။ကိုကလုံးနိုင်နေရလဲမလုပ်ဘူးမလုံးနိုင်တာလဲမလုပ်ဘူးဆိုတော့ဘာမှမလုပ်ဘူးဆိုတဲ့သဘောတက်ရောက်နေပါတယ်ဖြစ်နေပါတယ်ရန်ကုန်မှာလူတိုင်းအကွက်ကိုပူရတယ်ကွက်ကိုကာဗာလုပ်ရတယ်မက်ဆောင်မှာကျွန်တော်တို့ကဟိုပတ်စံပေးနိုင်တော့ဝယ်လို့မရအောင်ဆိုတော့ online shop ပေးနေမှာကျွန်တော်တို့ sign နေမှာတော်တော်မေးတယ်ကုန်တယ်တန်းစီရတယ်ဟိုတန်းစီပြီးရတယ်ဆိုလဲတမျိုးကျွန်တော်တို့မရအောင်ဆိုတော့ဟိုမြန်မာနိုင်ငံရဲ့ယောဂကုသမှုထိန်းချုပ်ရေးကာကွယ်ရေးဘာမှမရှိပါဘူးအားမရှိပါဘူးဒီဆိုရအနေနဲ့ရောဝန်ကြီးဌာနအနေနဲ့ရောတော်တော်လေးကိုဟိုပြည်သူတွေကိုတော်တော်ပြည်သူတွေအတွက်သူတို့ရဲ့လှုပ်ဆောင်ချက်တွေတော်တော်နှိမ့်နာပါတယ်အာဒီလိုပဲပြောချင်ပါတယ
်ဟုတ်ကဲ့ဒါတော့ကိုလင်းဦးတန်ဖိုင်နဲ့ people ဆွေးနွေးထားတာပါဆိုတော့ WHO အနေနဲ့လက်ရှိအခြေအနေကိုအရေးပေါ်အခြေအနေဖြစ်နေမှတတ်မှတ်ဖို့ဆိုပြီးတော့လည်းပြောထားပါတယ်ဒီ WHO တာဝန်ရှိသူနဲ့ကျွန်တော်တို့ VOA မင်းမြန်းကမ်းမှာလည်းသူပြောတာကတော့လူတွေကအစိုးရလုံနေပုံရတယ်လို့ပြောပါတယ်ဒါပေမဲ့တာမန်လူလူချာမှာဒီလိုလူသေးပြောက်တောင်ဖြစ်တယ်ဆိုတော့စိုးရင်ရတာကိုပြစ်တင်ဖို့ဆိုတော့ဟိုခက်မယ်ထင်ပါတယ်တခုရှိတာကတော့ဒီစိုးရင်နဲ့စိုးရင်ထက်တဲ့ကိစ္စဟုတ်မဟုတ်ရှင်းရှင်းလင်းလင်းသိအောင်လုပ်ဖို့ကစစဟိုဒေါက်တာဟိုဒေါက်တာတင့်ဆွေကတော့ထောက်ပြသွားပါတယ်လူလူမှာဟိုလူလူအနေနဲ့ဟိုဒီလိုအသိပညာရနိုင်မယ့်နေရာတွေကိုဟိုအဓိကအာရုံစိုက်ဖို့ လို့လိုအပ်တယ်လို့ပြောပါတယ်။ဒါပေမဲ့လည်းဒီလိုလူတို့ကရှင်းရှင်းလင်းလင်းဖြစ်အောင်သိအောင်လုပ်ဖို့ဟိုအစိုးရမှာရောတာဝန်မရှိနိုင်ဘူးလား။ကိုမြင်ဦးတော်လားဆွနေပါဦးခင်ဗျာ။
နားပါတယ်အခုလူတွေကဗာလစ်ဆိုရှင်ဆေးရုံတင်လိုက်တဲ့လူက30တည်သွားတာ6ယောက်ပေါ့ဗျာအဲ့ဒီပါတက်ပြီးတော့40ယောက်ခန့်တော့ရှိနေပြီပေါ့ဗျာအဲ့လူတွေကျွန်တော်တို့မိတာရှိတယ်ဆိုတော့သူတို့ပြောတော့ဒါက100ယောက်ခန့်ဆိုပေါ့ကျွန်တော်ကပြန်ရှင်းရတာပေါ့နော်အဲ့တော့ဆိုရန်ကဒီကျွန်တော်တို့အခုဖြစ်နေတာကတာမန် seasonal flu virus A virus B အဲ့ဒါတွေကလည်းအများကြီးပဲဒီရက်ကွက်ထဲမှာဖြစ်နေကြတယ်အဲ့ထဲမှာမှခုနပြောတဲ့ subtype H1N1 ဆိုတာပေါ်လာတာပေါ့နော်အဲ့ဘယ်ချင်းနေပေါ်နေမှန်းတော့မသိဘူးစစ်လိုက်တော့မှကျွန်တော်တွေ့တာပေါ့အဓိကကတော့ဒီ subtype A1 H1N1 ဆိုတာကပြင်းထန်တယ်အဆုတ်ကိုထိခိုက်တယ်เนาะအဲ့ဒီကနေမှကျွန်တော်ကတော့ဒီ virus ကအုံနောက်တွေမှာထိခိုက်နိုင်တယ်သူသေတဲ့အထိဖြစ်နိုင်တယ်ဆိုတာတော့လူတွေကိုကြိုတင်ပြီးတော့ကျွန်တော်ပြောပြထားမှာပေါ့ဒါမှန်သူ့ကွေးကြောင့်ကျွန်တော်သေတာတွေတော့ကျွန်တော်လည်းမတွေ့ခဲ့ဘူးပေါ့ကျွန်တော်ဆောင်းတတန်းမှာဒါပေမဲ့လည်းဟို1918ခုက Spanish flu ဆိုပြီးလူတွေတန်းနဲ့ချီတီးခဲ့မှုတွေအဲ့ဒါလည်း H1N1 ပဲအဲ့ဒီကနေမှ2009မှာကျွန်တော်တို့ဖြစ်လာတဲ့ wet dog ကနေပြီးတော့လူကိုကူးတယ်သူကနေပြန်ကူးတယ်အခုဖြစ်လာတာအဲ့ subtype ကဖြစ်တာဟုတ်ကျတော့ဒီဆက်တက်ဖြစ်တာလူတွေကိုသိအောင်ပြောမှာအခုလို့ဆိုဝက်ကူစားမှာကြောက်တဲ့လူတွေဝက်သားသေးတွေကြတာတွေဒါတွေကပါကြောက်ရံကုန်တာပေါ့နော်အဲ့တော့ဆိုတာကလောကထဲမှာလူတွေခြားထဲမှာပြန့်နှံ့နေတာ virus ပိုးတွေရှိတယ်တုတ်ဝေးဖြစ်တဲ့ virus ပိုးတွေဒါတွေကယာစီတုတ်ဝေးနစ်စင်နစ်စင်ဖြစ်တယ်နစ်စင်ဖြစ်တော့သိကြောက်စရာတော့မလိုဘူးခုနကပြောတဲ့ပေနှုံးကတိရခိုင်းနေဆိုတော့ကခုနကရောဂါသူ့ရှာခွေတွေ့ရှိတဲ့လူတွေထဲမှာဒီလူတွေထဲမှာဖြစ်ပြနေတဲ့လူတွေကတွေ့တော့ချင်း3.3%ဆိုတော့သတောင်းမှာမှဒီနှစ်ယောက်လောက်ဖြစ်တဲ့သိနိုင်တဲ့အနေအထားမျိုးရှိတာပေါ့နော်အဲ့ဒါကိုလူတို့သိအောင်ဆိုတော့များပြောပြရမှာပေါ့နော်နောက်တစ်ခုကဒီယောဂဖြစ်လို့လူတွေကကာဝေးသေးထိုးရမယ် N95 ကိုလိုက်ရှာရမယ်အသေးအံကျွန်တော်လိုက်ပြီးတော့အဲ့လိုဖြစ်ကြတာပေါ့နော်ဘာလို့အဲ့ဒီမှာလည်းဈေးကြီးကခုန်တက်ကုန်နေပေါ့နော်အဲ့လိုဖြစ်တာအဲ့တော့ဒီကာဝေးဈေးကတော့မှန်ပါတယ်သူ위ဆိုရတဲ့ဗမာနိုင်ငံကိုပေးထားတာလေအရင်ကျွန်တော်တို့ pandemic flu ပြီးရဲ့လို့ကြေညာပြီးတဲ့ဥပါပေါ့နော် 2017 လောက်ကဗမာနိုင်ငံကိုဒီလိုမျိုးကိုနေဒီ H1N1 ကိုကာဝေးလို့ရတဲ့တို့ဒီသူကဝယ်ဈေးတွေကိုတပိုင်းဝန်းကျင်အောင်ကျွန်တော်နိုင်ငံကိုပို့ထားပြီးသားအဲ့တော့ဒါတွေကိုကျွန်တော်ဘယ်လိုထိုးသွားလဲဆိုတာကျွန်တော်မသိဘူးပေါ့နော်အခုကြာတော့မှထိုးမယ်ရှိုးရရိုးရရပါထိုးကြမယ်ဆိုတာမျိုးပြောလာကြတာပေါ့နော်အဲ့တော့ဒီဟာတွေထိရောက်သလားမထိရောက်သလားပေါ့အစိုးရလည်းဒါကြီးထိုးဖို့လိုသလားသူတို့ပြောသလိုပေါ့ public health emergency တော့မဖြစ်သေးဘူးဒါကြောင့်ခုနကကြောင်းကြီးပိတ်ပါဆိုတာကအဲ့လောက်ထိမရောက်သေးပါဘူးဆိုတော့ကလူကကြောက်ရပြီးတော့ခုနပြောတာပေါ့ငါတို့ကြောင်းကြီးပိတ်လိုက်ရင်ပို့ပြီးတော့ဟိုနေဒီဟာတွေတစ်ခုဆက်တာတွေရော့သွားမယ်လို့အဲ့တော့ကျွန်တော်အဲ့ဒီအခု H1N1 မဖြစ်ခင်တော့သူတို့တို့ကိုအရန်ချက်တယ်ဖြစ်ပြီးအပေပြောက်တွေရှိနေတာပဲဒါကဟို virus ပြီးမဲ့လေသူကချင်ကိုက်လို့ကူးတဲ့ virus မျိုးလေအဲ့ဒီမှာတော့ကျွန်တော်တို့ကြောင်းနေမပိတ်ခဲ့ဘူးလေနောက်ဆိုတာကဒီ public health emergency တကယ်ဖြစ်ပြီဆိုရင်တော့ကြောင်းတွေတကယ်ပိတ်ရမယ်ကျွန်တော်ခုနကအလုပ်တွေခွင်နေရဆိုင်ကမျိုးဖြစ်စမယ် pandemic ပေါ့အဲ့ဒီနေမှာတစ်ဆင့်လို့တစ်ဆင့်သူတို့ phase ကိုအခု phase 3လို့သူတို့ပြောထားတာပါကိုလိုပဲ alert တောင်မှမဖြစ်သေးဘူးဒီလူပါလူလူချင်းကူးဆက်တယ်ဆိုတဲ့အနေအထားကိုသူပြောထားတာအဲ့တော့ဒါတွေက outbreak လို့ကျွန်တော်တို့ဒီ CDC ပညာကသုံးတယ်အဲ့ဒါက epidemic pandemic ဆိုတာတကယ်လည်းကူးကပ်ရောဂါအဆင့်မဖြစ်သေးဘူးတဖြစ်တဲ့ကျူတင်ကာကွယ်ရမယ်ဒီကနေ့ကလိုရတယ်တယောက်တယောက်လက်စည်းလိုက်ရုံနဲ့เนาะနှာရှည်ချောင်းဆိုးတာကိုကျွန်တော်တို့ကသူတို့ပြောတဲ့တောင်စီကွေးထားတဲ့ချူဆိုးတာလို့လက်ကမှအုပ်တာလို့အဲ့လိုနဲ့တင်တော့ကာကွယ်ပန်းနိုင်တာကိုအဲ့ဒါကိုပညာများများပြရမယ်နောက်သိကြောက်လန့်ကြမလို့ပါဘူးပေါ့အခုဖြစ်နေတဲ့တူကွေးတိုင်းဟာ H1N1 မဟုတ်ပါဘူးဒါပေမဲ့လူတိုင်းရဲ့နှာခေါင်းထဲကသူတို့ပြောတဲ့နှာတို့ပတ်ယူပြီးစစ်လိုက်ရင်တော့ဒီကများတာကြီးကျွန်တော်တွေ့ရမှာပေါ့လေနော
်အဲ့
လူတိုင်းကိုလည်းကျွန်တော်မစစ်ဘူးခုနပြောတဲ့ respiratory illness ဆိုတဲ့အဆုတ်ကိုတော်တော်တော်ပြင်းထန်တဲ့လူကြီးကြမှာပါကျွန်တော်တတ်မှတ်ရဆေးရုံတင်အဲ့တော့ဒါတွေကိုလည်းပုဂ္ဂလိကခန္ဓာဆရာဝန်တွေကိုလည်းကျွန်တော်ကအလတ်လုပ်ဖို့လိုတာပေါ့နော်အခုကျွန်တော် GP ဆရာဝန်တွေဆိုတာကမြို့နယ်တိုင်းမှာ18,000လောက်တနိုင်ငံလုံးဆိုလောက်ချုပ်ထားတယ်ပုဂ္ဂလိကဆေးရုံတွေရှိတယ်အခုအစိုးရထုတ်ပြန်တဲ့သတင်းတွေဟာအစိုးရဆေးရုံကသတင်းနဲ့ပါနေတယ်ဒီပုဂ္ဂလိကဆရာဝန်တွေလည်းပူးတွဲလုပ်မယ်ဒီလူတွေကလည်းပညာပေးနိုင်တယ်လူတို့ကိုကျွန်တော်မကြောက်လန့်အောင်ပြောပြနိုင်တယ်အဲ့လိုကျွန်တော်တို့ကဟိုနေလူတို့အစိုးရရဲ့ပုဂ္ဂလိကရဲ့ပူးတွဲတဲ့စီနိုင်ချက်မျိုးနဲ့ကျွန်တော်လူလူချင်းတို့တိတ်ကြောက်ကြအောင်ဆရာအကြောင်းမရှိပါဘူး
โอเคကျေးဇူးပါကျွန်တော်တို့ဟိုဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူကိုလည်းပဲကျွန်တော်တို့ဟိုအလှည့်ပေးခြင်းပါသေးတယ်။သူကတော့ကိုကျော်မြင့်တင်မှာပုံနှချုံရခိုင်ပြည်နယ်ပုံနှချုံမြို့နယ်မှာကိုကျော်မြင့်တင်ရဲ့သဘောထားလဲလုံရင်တူရှင်ဆွေးနွေးနေပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ကျွန်တော်မြန်မာနိုင်ငံမှာဆိုလို့ရှိရင်ဟိုဟာကမ္ဘာမှာမြန်မာနိုင်ငံရဲ့ဟိုဟာကျန်းမာရေးဝန်ကြီးဌာနရဲ့အဆုံးသတ်ရဟာ400ကျော်လောက်ပဲရှိပါတယ်။ကမ္ဘာမှာနေမြန်မာနိုင်ငံရဲ့ကျန်းမာရေးအဆုံးသတ်ရအနည်းဆုံးအဆင့်မှာရှိပါတယ်ခင်ဗျာ။တခြားနိုင်ငံတွေမှာရှင်ကျွန်တော်ကမ္ဘာနိုင်ငံတကာမှာဆိုလို့ရှိရင်တမန်ရဲ့ထုံးတိုင်ရနိုင်ငံတနိုင်ငံဟိုနှစ်တနေ့ကြီးဆရာကြီးအထုံးဆရာကြီးနှစ်ဖြာခန်းကိုတောက်စီတာတွေ့ရပါတယ်ခင်ဗျာကျွန်တော်မြန်မာနိုင်ငံမှာဆိုလို့ရှိရင်အဓိကဖြစ်တဲ့အကြောင်းတရားတွေကတော့ဘာလဲဆိုတော့ဒီမြန်မာနိုင်ငံရဲ့ဟိုဘာနာဘတ်ဂျက်တုံးဆင်းမှုပေါ့နော်ဒီတမန်ရဲ့ဌာနရဲ့တမန်ရဲ့ဝန်ကြီးဌာနရဲ့ဘတ်ဂျက်တုံးဆင်းမှုက400ခန်းလုံးပဲရှိပါတယ်ခင်ဗျာအဲ့ဒီတွင်တော့ကျွန်တော်တို့အဓိက ပါလဲဆိုကျမရဲ့ဌာနရဲ့အတုံးစီရကိုဟိုတော့ဟာတူမြင့်ဖို့လိုရပါတယ်နောက်ပြီးကျွန်တော်တို့ကြီလာတော်ရော်ဒီမှာကျမရဲ့ဌာနနေဆုံးရော်တော်မှာကြီလာတော်ရော်ဒီမှာပေါ့နော်အနေဆုံးကျမရဲ့သူနှစ်ခုဆရာမတယောက်ဆိုခံရပြဖို့လိုရပါတယ်နောက်ပြီးတော့ဟိုကြီလာဟိုစစ်တကန်နေဖွင့်ဖို့လိုတယ်နောက်ပြီးတော့ကျွန်တော်တို့ပါလဲဆိုတော့
ဒီလူထုကိုပေါ့နော်ကျွန်မရဲ့ဝန်ထမ်းဝန်ထမ်းဝန်ထမ်းတွေကအပြည့်ပညာပြဖို့လိုရပါတယ်ကျွန်မရဲ့ထူးပြညာပြဖို့လိုရပါတယ်ခင်ဗျဟုတ်ကဲ့ကျေးဇူးပါခင်ဗျကျွန်တော်တို့ဒီပိုဆွေးနွေးပွဲအတွက်ကိုပေးစာနဲ့ပေးဖို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်လည်းရှိနေပါတယ်သူကတော့ဒီအမေရိကန်ပြည်အောင်စုကမောင်တက်တနာပါခင်ဗျကိုရန်နိုင်ဖတ်ပြပြပါဦးပြည်နယ်လုံးနဲ့ H1N1ဒုက္ခရောဂါပိုးဟာကပေးအတွင်ကြားရောက်သွားနိုင်ကြောင်းကိုကျွန်တော်တို့နိုင်ငံအခြေအနေအရပြည်သူအများစုမသိရှိကြပါဘူး။ဒါပေမဲ့အခုခါအစိုးရနိုင်ငံရေးပါတီကိုယ်စားလှယ်နဲ့အရက်ဖတ်လူမှုအဖွဲ့အစည်းတွေရဲ့ပညာပေးရေးနဲ့ကာကွယ်ကူတာရေးလုံဆောင်မှုတွေကြောင့်ရောဂါပျံ့နှံ့မှုအခြေအနေတွေကိုတော့အတော်တန်ထိန်းချုပ်ထားနိုင်တယ်လို့ယူဆမိပါတယ်။အထူးသဖြင့်အစိုးရအနေနဲ့ပြည်သူတွေကိုလုံဆောင်တင ြင်ဆေးဥဆေးပီးကန်းတွေနဲ့အလန်းဝေးတဲ့နေရာဒေသတွေစီကိုတော့ကျမကြီးဝန်ထမ်းတွေကိုပုံမစီလို့တင်မှာကြောင်းတင်ပြလိုက်ရပါတယ်ဗျာ
။အမေရိကန်ပြည်အောင်စုကမောင်တက်တနာရဲ့ပေးစာဖြစ်ပါတယ်။ဆိုတော့ကျွန်တော်ဒီသူဒေါက်တာတင့်စီကိုလည်းပြန်ပြီးမေးချင်ပါတယ်။အခုတချို့ဒီမှတ်ချက်တချို့မှလည်းဒီ H1N1 ရောဂါကိုကူးစက်မြန်ဆိုပြီးပြောနေတာလည်းရှိပါတယ်။တကယ်တော့ဒါကိုကူးစက်မြန်ရောဂါလို့လည်းဟိုမတတ်မှတ်ဘူးလို့ကျွန်တော်တို့နားလည်ပါတယ်။ဆိုတော့ဟိုတချို့ကလည်းဒီရောဂါတွေဆေးတောင်မရှိသေးဘူးဆိုပြီးတော့မှတ်ချက်တွေရေးရလည်းတွေ့ပါတယ်။ဆိုတော့ဒီကိစ္စကိုဒီလိုစိတ်ဝင်စားဒီအာယုံဆိုင်တဲ့လူတွေရှိပေမဲ့လည်းတကယ်ကိုကွယ်ဟိုသိကြဖို့မရပါဘူး။ဒါကဟိုလူလူချမ်းမှချမ်းမကြီးအသိပညာနှိမ့်ချနေတဲ့လက္ခဏာလို့ထင်ပါတယ်။ဆရာကတော့စစောကဟိုထောက်ပြရလည်းရှိပါတယ်။လူတွေကဥမာဒီ Facebook တို့ပါလို့ဟိုအပေါ်မှာလို့ရေးချင်ရရေးရတဲ့ဟာတွေကိုဟိုယုံညာယုံညာပြီးတော့စွဲပြီးပြောရတာမျိုးတွေရှိတော့ဒါတွေကိုမယုံဘူးလို့ပြောပါတယ်ဆိုတော့တကယ်တမ်းကျတော့ကျွန်တော်သတိထားမိတာကတော့ဒီအစိုးရဒီနိုင်ငံပိုင်မီဒီယာတွေပေါ့မှာဒီယောဂနဲ့ပတ်သက်လို့ဟိုစောင်းမားတွေမင်းမြန်ကန်းတွေရေးရတယ်တော်များတွေ့ပါတယ်မျက်နှာပုံးတရင်ဖြစ်နေတာပေါ်ပြရလဲတွေ့ပါတယ်ဒီအခုကျွန်တော်တို့ဒီဟိုပြည်သူ့ကျန်းမာရေးဟိုဌာနဒီလက်ထောက်ညွှန်ကြားရေးမှူးဟိုဒေါက်တာတန်းထွန်းအောင်ရဲ့အင်တာဗျူးတစ်ခုမှာဆိုလို့ရှိရင်အခု WHO ကပုံကပြောသွားတဲ့စကားမျိုးတွေဥမာပေါ့လေဟိုလူတွေကအယူမှားနေကြတဲ့ကိစ္စမျိုးတွေပေါ့မျက်နှာမှာမျက်နှာမှာမျက်နှာပုံးဆော့ရမယ်အစာတီခုတကိုယ်ရေးတန်ရှင်းတာဥမာလက်တွေပါလေးစေးကြောတာပိုပြီးထိရောက်တယ်ဆိုပြီးတော့ပြောတာမျိုးတွေအစိုးရမှာလည်းပြောထားပါတယ်ဒါပေမဲ့ဒါတွေကိုလူတွေကဟိုသိကြဖို့မရပါဘူးအလူရဲ့ဒီမျက်နှာပုံးတွေကိုအလူရဲ့ဝယ်ကြဖို့လောက်ကိုပဲအာယုံဆိုင်နေတဲ့ဟာမျိုးတွေလည်းကျွန်တော်မြင်နေရတယ်ဆိုတော့ဒီလိုကျန်းမာရေးအသိပညာပေးမှုပိုင်းမှာအစိုးရပိုင်းကရောဟိုအားနည်းနေတယ်လို့ဆရာမပြောနိုင်ဘူးလားဆရာ
ဟုတ်ကဲ့ဒီလိုရကျွန်တော်အစိုးရကိုအပြစ်ဖို့တာကိုဟိုတော်တော်တန်တန်လောက်ပဲလုပ်တင်တယ်လို့မြင်တယ်ဒီမီဒီယာနဲ့မီဒီယာဘိုင်းပေါ့အဲ့ဒီဘိုင်းနဲ့ခုနကကျွန်တော်တင်ပြသလိုဆိုရှယ်မီဒီယာဘိုင်းနှစ်ခုကိုတော့ကျွန်တော်ကဟိုသိပြီးတော့အားမရဘူးခင်ဗျအစိုးရသတင်းစာလို့ပြောမယ်သတင်းစာကြီးတွေကိုနိုင်အကြမ်းမိုက်ပညာပေးမှာအလွဲချော်တွေဟိုဖြစ်တာလေဒါတကယ်နာမည်ကြီးတဲ့ TV တွေကဂိင်္ဂနာနဲ့အတုံးနှုံးနေလဲလွဲချော်တာလေကျွန်တော်တို့တွေ့ထားတယ်ဒီလူမှုရေးကွန်ရက်ကခဏကျွန်တော်ပြောဆိုတော်တော်ကိုစူးဝေါ်ပေါ့ဟိုအရက်နဲ့အရက်ဆေးနဲ့ဒီ DHN1 ဆိုတဲ့ဟာတွေတင်လာတယ်လူတွေကလည်းလူတွေရဲ့စိတ်ဝင်စားမှုဆိုတာအဲ့လိုအဆန်းမျိုးပါတွေကိုစိတ်ဝင်စားကြတာဟိုမဟုတ်တယ်ပြောပြောဆန်းတာဆိုလိုက်ကြတာခင်ဗျနောက်တစ်ခုအကာအကွယ်ရေးမှာခုနဟိုဟိုတတဝရှိတဲ့ပုဂ္ဂိုလ်တွေဟိုပြောသလိုပေါ့အဲတကယ်အရေးကြီးတာနှာခေါင်းသွေးကြီးတက်ထားမှငါဖြစ်ပြီးရောဂါကာကွယ်ပြီလို့ထင်ကြတယ်။အိုးဟိုထိုင်းသွားထိုးပြီးမှကာကွယ်သေးထိုးမှဖြစ်မယ်လို့ထင်ကြ။ဒါတွေကမမှန်ဘူးခင်ဗျ။အဲကျွန်တော်တို့တိတိကျကျဟိုကျန်းမာရေးဝန်ကြီးဌာနထုတ်ထားပါလေ။နောက်ကကျန်းမာရေးဝန်ကြီးဌာနအောက်မှာလုပ်နေတဲ့ကုသရောဂါကာကွယ်ရေးအတွက်လုပ်နေတဲ့ဆောင်းဝန်ဒီကိုနိုင်ကရေးတဲ့Facebook ဒီလေရှိတယ်ဒါတွေကြတော့သိမှတ်ကြဘူးလို့ကျွန်တော်ထင်နေတယ်ခင်ဗျအဲ့ဒီမှာအတိအကျချာရေးထားတယ်အခုဆက်မြန်ဟုတ်မဟုတ်လဲဟိုခုနဒေါက်တာမြင်ဦးပြောသလိုတရားဝင်ထုတ်ပြန်ချက်တရားဝင်ငိင်္ဂနာအစိုးဟိုဆက်ဝင်နေဆိုအဲစေတုတေသနာနဲ့ဒူလူချုံနဲ့တွဲပြီးလောက်ကြတာဟိုငိင်္ဂနာလေးစကလုံးလေးတခုလွဲလို့ကျွန်တော်မရပါဘူးအဲ့တော့ဒါအခုဆက်မြန်ဆင့်လို့ပြောလို့မဟုတ်ပြောဖို့မဟုတ်ဘူးအဲနှာခေါင်းစည်းတခုတည်းနဲ့လည်းပြီးတဲ့ကိစ္စမဟုတ်ဘူးကာကွယ်ဆေးဆိုတာကခဏဟိုကြောင်းပိတ်တယ်လို့ပေါ့နော်တရားဝင်ထုတ်ပြန်မှုမလုံးချင်းကတော့အဲ့လောက်ထိအစိုးရမကြည့်သင့်ဘူး အဲ့တော့ခြုံလိုက်လို့ရှိရင်ကျွန်တော်တို့အားလုံးဟာကျမိုက်အတိပေါ်မှာလူတွေအာရုံစိုက်လာတာကဒါကောင်းတဲ့အချက်ဖြစ်တယ်လူနေတာကတော့မမှန်ကန်ကမို့ဟိုအစွားတဲ့နေစားတွေကိုနိုင်ကနေပြီးတော့လူမှုရေးကွန်ရက်အထိမမှန်ကန်ကဒရင်တွေထုတ်ပြန်မှုနဲ့မှန်ကန်လာကိုအားကိုးရတဲ့ဒလေးစရဲ့အချက်ဒီခြေမှုတွေရောက်အောင်တည်ဆောက်လို့ရှိရင်တခြားတခြားသောကုသရေးပါတယ်လေကျွန်တော်တို့ဟိုထိန်းချုပ်နိုင်မယ်လို့
ပုဂ္ဂိုလ်တူလည်းရှိပါသေးတယ်။သူကဒေါက်တာကျော်ရှင်ဖြစ်ပါတယ်။မတ်ဆုမွန်ရေးကျေးဇူးပြုဖတ်ပြပေးပါဦး
။သတင်းမီဒီယာခေတ်ဆိုတော့ခတ်သားလူလူကိုသတင်းပေးရကားနေ6လန့်တလို့ဖြစ်သွားသလားစဉ်းစားဖို့ကောင်းပါတယ်။တကယ်တော့ဒီတုတ်ကွေးဗိုင်းရပ်စ် H1N1 ကကမ္ဘာလှည့်နေတဲ့တူရစ်တွေပါ2009ခုနှစ်ကနေစလို့လှည့်ပတ်နေတဲ့ရင်းနှီးပြီးသားမိတ်ဆွေကြီးပါကမ္ဘာနောက်ဖက်ချမ်းမှာတော့ဆောင်းတွင်းနဲ့အရှေ့ချမ်းမှာမိုးရင်းကာလတွေမှာကပ်ရောဂါဖြစ်တတ်ပါတယ်ကူးစက်မှုကမြန်ပါတယ်ဒါပေမဲ့လူအများစုကစိတ်ကူးစရာမလိုပဲ9ရက်အတွင်းပျောက်ကင်းပါတယ်ထုံးစံအတိုင်းဂရုစိုက်ရမယ့်အုပ်စုတွေတော့ရှိပါတယ်အသက်ငယ်တဲ့သူနဲ့ကြီးတဲ့သူကိုဝင်ဆောင်နေနောက်နာတာရှည်ရောဂါရှိသူတွေကိုတော့အထူးဂရုစိုက်ရပါမယ်ကာကွယ်ထားဖို့လည်းလိုပါတယ်လူလူကိုပေးတဲ့ message ကတော့မကြောက်ကြပါနဲ့ဒီကက်ယောဂါဟာရပိုင်းတွေချုပ်ငိမ့်သွားမှာပါနေရာအနှက်ဂျွန်လကလေးကဖြစ်နေခဲ့တာပါလူလူထဲမှာယောဂပြီးတဲ့ဓာတ်ကရှိနေပါပြီသို့တော်တာရှည်မခံတတ်ပါခက်တာတစ်ခုရှိပါတယ်မနစ်က H1N1 နဲ့နောက်နေ့မှာပေါ်လာမယ့် H1N1 ဟာထက်တူမဖြစ်တတ်ပါဘူးပညာရှင်တွေကိုလှည့်စားတတ်ပါတယ်အကြောက်ဘေးမှာကင်းဝေးကြပါစေလို့ပြောထားပါတယ်ရှင်
โอเคကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဒီ Facebook ကနေမေးခွန်းတစ်ခုလည်းမေးထားပါသေးတယ်ကျွန်တော်တို့ဟိုဒေါက်တာမြင့်ဦးကိုဖြည့်ဆည်းကြပါမယ်သူကတော့အောင်ကိုဆန်းဆိုတဲ့ပုဂ္ဂိုလ်ပါ H1N1 နဲ့ဆက်ဆက်ပြီးစိုးရိမ်ပူပန်နေကြရတာကိုတာဝန်ရှိပုဂ္ဂိုလ်များအနေနဲ့ဘလို့စိတ်သက်သာရအောင်ရအောင်ပြုလုပ်ပေးပြီးဒီယောဂကြီးကိုလုံးဝအရှင်းခင်းစင်သွားအောင်လှုပ်ဆောင်ပေးနိုင်မလဲဆိုတာလေးသိချင်ပါတယ်ခင်ဗျားရဲ့ဒေါက်တာမြင့်ဦးဟိုဖြည့်တက်နိုင်မြားဖြည့်ချပေးပါဦးခင်ဗျာ
ကျွန်တော်ဖြည့်ဦးတာဒေါက်တာကျော်ရှင်ကဖြည့်ပြီးသွားပါပြီသူရဲ့ကုနာသူရလို့ဖတ်ကြတဲ့အချိန်မှာသူကဗာလဲဆိုလို့ရှိရင်ဒီကဘာအနှံ့တူရစ်တီလိုပဲเนาะနိုင်ငံပေါင်း120ကျော်မှာဒါပြန့်နှံ့ခဲ့ပြီလားကျွန်တော်တို့နိုင်ငံအတွက်အထူးဆန်းမဟုတ်ဘူးဒီ2018မှာပေါ်လာတဲ့ယောဂါလည်းမဟုတ်ဘူး2012 2015အကုန်လုံးကျွန်တော်တို့ဒီ H1N1 ရှိခဲ့တယ်အခုမှသာလူတွေကပေါ်လိုက်တော့ကြောက်လန့်ပြီးတော့ကုဆက်ညံနေဟဲ့လားဟာသိကုန်ပြီးဒေနုံကသိမ့်များတယ်အဲ့လိုဖြစ်ကုန်ကြတာအဲ့တော့လူလူရဲ့အသိပညာပေးမှုတွေကတော့ကျန်းမာရေးဝန်ကြီးဌာနကဲမလုပ်ရပါဘူးအဲ့တော့ကျွန်တော်တို့ကဒီအရက်ဖွဲ့လူမှုဖွဲ့စည်းရေးကျွန်တော်တို့လိုမြန်မာနိုင်ငံဆရာဝန်သိမ်းပေါ့နော်အထူးသဖြင့်ကျွန်တော် GB ဆရာဝန်လေးပေါ့ဗျာဟိုကုပ္ပုတ်လိကဆေးကန်းလေးတွေထိုင်နေတဲ့ဆရာဝန်လေးတွေကပညာပေးရမယ်လူတွေကိုတုတ်ကိုယ်ဆိုတာခုနပြောလို့ပေါ့နားနေလိုက်ရင်အစာအာဟာရပြည့်ပြည့်ဝဝစားတော့ပြီးတော့နောက်ခုနသာမန်ကခဲပြောက်စေးလေးတောက်လိုက်ရုံနဲ့တပတ်အတွင်းသက်သာပါပါလိမ့်မယ်နော်ဒီ theme မှာပြင်းထန်တဲ့ complication လို့ခေါ်တာပေါ့ဗျာနောက်ဆက်တွဲခုနကလေးတွေငယ်ဖြစ်ကောင်းဖြစ်မယ်အကူအဆောင်ဖြစ်မယ်ဟိုနှလုံးရောဂါသွေးရောဂါတွေရှိနေတယ်ဆီးရောဂါရှိနေတူတွေဆိုပို့ပြီးတိထားမှာပေါ့ဒီလိုလူမျိုးတွေကကျွန်တော်ကကာကွယ်စီထုတ်ပေးမှာနောက်ကခုနကအရှောင်းအမှန်တွေ့တဲ့လူတွေဆံဝင်နေကြိုက်ကြတဲ့လူတွေကိုတော့အထူးသဖြင့်သူတို့ကိုကုဆက်နိုင်တဲ့အတွက်ကြောင့်သူတို့ကနေပြီးတော့သူတို့ကကာကွယ်စီထုတ်ပေးရမှာပေါ့ဒါတောင်မှမနစ်ကကာကွယ်စီကဒီနှစ်ကာကွယ်စီဆိုကျွန်တော်မထိရောက်တော့ဘူးပေါ့လေ virus ကအမြဲတမ်းသူ့ရဲ့မျိုးရိုးဗီဇာကပြောင်းလဲနေတာပေါ့အဲ့တော့နောက်တစ်ချိန်ကျရင်နောက်နှစ်ကျရင် H1N1 တမျိုးဖတ်ပေါ်နဲ့ပေါ်လာမယ်အခု H3N2 ဆိုတာပေါ်နေတယ်တော်ကြပါကြီးပါလေတွေ့ရတော့ပြောတယ်အခုက H5N1 ဟိုဘက်ကကျင်ငယ်တူကိုးဆိုတာဒါတွေပေါင်းသွားပြီးတော့ပိုပြီးဆိုးလာနိုင်စရာရှိတယ်ဒါပေမဲ့ဒါကြောက်ဖို့မဟုတ်ဘူးတူကိုးတိုင်းတူကိုးတိုင်းဟာအမှန်ကကလက်စီးပြီးတော့နောက်ကကွယ်နိုင်တယ်ဒီ virus ပိုဟာ2မိနစ်ကနေ10မိနစ်ပဲတက်တက်ပြင်းမှမှာတက်ရှင်တယ်အဲ့ဒီလူချက်ချင်းကိုနာတချီတယ်လို့ကိုကူးမလား။ Okay ဒါကိုကျွန်တော်တို့ကာကွယ်ထားမယ်။ကျွန်တော်တို့လက်တွေကကင်ပြီးကျွန်တော်တို့လက်ကိုနှာခေါင်းပုတ်မျက်စိပုတ်တယ်ကျွန်တော်မျက်တွေစိပလိုက်လို့ရှိရင်ဒါတွေတန့်ကျင်သွားတယ်။အဲ့တော့နေရာတိုင်းနေရာတိုင်းမှာ hand sanitizer လို့ခေါ်တဲ့ပြစ်ခနဲ့ကျွန်တော်လက်သေးကိုကြာလာတဲ့အရက်ပြန်လေးတွေကိုပုတ်လိုက်ရင်လည်းအဆင်ပြေနိုင်တယ်။ရေနဲ့ဆက်ပြန်တဲ့ရှာမတွေ့နိုင်တဲ့နေရာမျိုးပေါ့လေ။အဲ့တော့ရေနဲ့ဆက်ပြန်တဲ့တနည်းကိုရေကိုလက်ကိုခက်ချင်းခုန20 30ဖြစ်ရင်ဖြစ်လို့မျက်စိမပုတ်ခင်နှာခေါင်းမပုတ်ခင်ဘယ်အဲ့လိုမျိုးပါစက်ဆင်းမလိုက်ခင်မှာစိလိုက်ရင်တက်ပြီးပျောက်သွားတာ။ဟိုကလေးဒီကဘာဝရီကကျွန်တော်တို့ပုံမှန်နိုင်မှာတုတ်ဝေးရှိခဲ့တယ်။ရှိခဲ့တယ်ဒီတုတ်ဝေးတွေကသူ့အလိုလိုပဲပျောက်ကင်းသွားတာလည်းရှိတယ်။စီးပြီးလို့လည်းပျောက်တဲ့လူတွေရှိတယ်လို့အနားယူလိုက်တာနဲ့ပျောက်ပြီးပြန်ပြီးအလုပ်လုပ်တဲ့လူတွေရှိတယ်။အခုမှပြင်းထန်တဲ့အဆင့်တွေကကဗိုင်းရပ်စ်ကပြောင်းလဲမှုကြောင့်ပေါ့နော်။ရိုးဗီဇာပြောင်းလဲမှုကြောင့်ပြင်းထန်လာတာရှိတာပေါ့နော်။အဲ့တော့ကျွန်တော်ဆိုတာကသမယိုးချကာကွယ်နည်းနဲ့ကာကွယ်နိုင်ပါလေ
။ Okay
အဲ့ဒါမှစီလိုက်ရှာနေကြမလို့ပါဘူး။လက်ဒီစုံနဲ့ဆင့်အောင်စီးကြပါဟာပေါ့နော
်။ Okay โอเคကျွန်တော်တို့ဒီမှာ Facebook ကနေပြပို့ထားတဲ့စာတချို့ကိုလည်းပေါ်ပြကြပါမယ်။ on your three accomplishment, Madura, Mamanga, not doing it, Jamai Tana, two young women, Yaratamachin, Pizumia, Jamai, Tosi, Natas, Chaka, and Beijing, Pinavelo, Asa, Lokchin, Patinara, Mesan, and Nemia Quesimbi, Pizuna to Kazakunimu, Beja Zilubadi, and not to Uro, Lilu Tosre, Accompashima, Lilukayoga, New Kawanamu, Pizu Jamai, Timmy Shibu Lubare, Pizu Tialo, Puan Pam Lubare, Yakumi Mananga, Machama, Kawa Sasha Musime, Anevare, not to Uro, Mama Sutiaba. ตัวตาวินชิรุเนี่ยเจียวอ่ะမျိုးပြလူခန်းစားတိတိကိုကျွတ်တင်ပြပါမှုမဖြစ်အောင်ပညာပေးဟောပြောပွဲတွေတယောက်ဖြစ်ရင်သူ့ပတ်ဝန်းကျင်သူ့မိသားစုသူ့သွားတဲ့နေရာတွေပိုက်ဆိုင်တဲ့စုံစမ်းတဲ့နေထဲမှာလေတဲ့နောက်တစ်ခုကတော့မင်းရဲ့ကြော်စွာဆိုတာပါသူကရောဂါမပြောင်းတော့တနိုင်ငံလုံးအမျိုးသားရေးစိတ်ထဲနဲ့ကျွတ်တင်ကာဝယ်တားဆီးတင်ပါသည်လူပုဂ္ဂိုလ်ဘာသာမချဘူးအောင်ပါဝင်တင်ပါသည်အ
ဒီဘက်ကတော့ဒီပေါ့ဒီပမာဏငယ်လက်ရှိဆောင်ထားတယ်။ဟုတ်ကဲ့ဒီအခုပိုက်သတင်းမီဒီယာတွေကဟာမပေါ့ဘူးဆိုရင်တော့မှတခြားဘလုံးနီးလန်းနေရှင်းနိုင်အောင်လဲဆရာဦးတင်ဆိုရယ်။ဟုတ်ကဲ့လူအများကြီးကတော့ကျွန်တော်တို့လူမျိုးကွန်ရက်ကိုအားထားကြပုံရတယ်ခင်ဗျ။နောက်ရေဒီယိုကဒုတိယအဆင့်ပေါ့။နောက်တီဗီပေါ့။အဲ့တော့လူမျိုးကွန်ရက်ကိုကွန်ရက်မှာပို့ပြီးတော့မှန်ကန်တဲ့တိကျတဲ့လွ Erima, ma biro, hola, loe biro, laka, loba dai biro, biore, the denuri, which are not in the Lumuku and got done cut it, needy, report loaded, needy, blog loaded, needy, and loaded, and loaded, and Janomiana, Lolose, Akubu, Lumuku, Yaku, Puka, oh, Ay Goya Boma, Manganari, Pilla, oh, the man and doing a Siawaneko, Naga, a Pobi, Yibi, Jalusino, Janotene, Mangan Biro, who teach you Muma, Bukoli, and the Timarakman.
Okay, Jesua, Pawan Sunni Pigare, Doctor Tinsu, Doctor Mew, Tafani, Emily, Facebook, and much at the people Sunni Gazu in a Nasin, a Totashini Alamo, two by Jesu to my.
Ninja Diary Line Sunagan season on Nasing Gaja Rapshapare, VOA Yedi, the Ningo, and name a net Chow Nagani Kunaiti, Tolumet Radio season Guru, Line Domida, Tons and Liz, Liza Kungazene, Line Lamida, Diago Zerurani Pen, you Nasin and Javareshi. A Guru at the Ginger Guguin and Nigeria Biba Machine.
မြောက်ကိုရီးယားနိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုပင်မကုန်းမြစ်တစ်ခုလုံးကိုပြစ်နိုင်တဲ့ဒုံးကျည်ကိုပိုင်ဆိုင်ထားတယ်လို့မြောက်ကိုရီးယားကကောင်းဆောင်ကင်ဂျွန်အွန်းကစနေနေ့မှာပြောကြားလိုက်ပါတယ်။မြောက်ကိုရီးယားကတောက်ချနေမှာဒုံးကျည်စမ်းသပ်ပြစ်လုပ်လိုက်ပြီးတဲ့နောက်သူကအဲ့လိုပြောလိုက်တာပါ။ဒီဒုံးကျည်စမ်းသပ်ပြစ်လုပ်မှုအပေါ်မှာတရုတ်နိုင်ငံကပြစ်တင်ရှုတ်ချလို ပြည်သူ့ရဲ့မရိန်းတပ်ဖွဲ့အငြိမ်းစားဗိုလ်ချုပ်ကြီးလက်ရှိအမိမြေလုံခြုံရေးဝန်ကြီးဂျွန်ကယ်လီကိုအစားထိုးခံလိုက်ပါတယ်ပရီဗက်ကတော့သူရာဇဝင်နေနှုတ်ထွက်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးသမရဟာမတူညီတဲ့တခြားလမ်းကြောင်းကနေသွားကျင်နေတဲ့သဘောထားရှိတယ်လို့ CNN သတင်းဌာနနဲ့တွေ့ဆုံမိမြန်ရမှာပြောဆိုခဲ့ပါတယ်သူနှုတ်ထွက်ကြောင်းစာကိုကြာသပတေးနေ့ကတမဆီကိုပြည့်ခဲ့တာဖြစ်ပေမဲ့တောက်ချာနေနေလေပိုင်းလောက်ကမှတမထရမ့်ကထွတ်တယ်လူမှုကွန်ရက်မှာထုတ်ဖော်ရေးသားခဲ့ရကနေလူသိရှင်များဖြစ်လာခဲ့တာဖြစ်ပါတယ်အထက်လွှတ်တော်ကရုရှားဘော်ချမ်းမဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုတမထရမ့်ကလက်ခံပြီးဒီဥပဒေကြမ်းမှာလက်မှတ်ရေးထိုးမဲ့အက ယ်လို့ယူအန်နိုင်ငံကစနေနေ့မှာပြောကြားလိုက်ပြီးတော့ဒါဟာလိုက်နာရမယ့်စီးမင်းစည်းကမ်းတွေနဲ့အညီလှုပ်ဆောင်တာမဟုတ်ဘူးလို့ယူအန်ဆိုရပိုင်းသတင်းမီဒီယာကပြောကြားလိုက်ပါတယ်။စင်ကာပူမှာကစားခဲ့တဲ့ International Champions Cup ICC ဖလားဘောလုံးပွဲမှာတော့ Inter Milan အသင်းက Chelsea အသင်းကို2-0နဲ့အနိုင်ရသွားပါတယ်ခင်ဗျာ။
တရင်အချင်းချုပ်ကိုကိုရနိုင်ကြီးညာပေးခဲ့တာပါဒီညာစီစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ TL1 ဖြစ်ပါတယ်ကျွန်မရှာဖောင်ပါဒီညာအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOA American တန်ညဘဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လင်းပေးခဲ့တာဖြစ်ပါတယ်တော်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်